Welcome to the Voice of America in Burmese.
မင်္ဂလာနေ့စမှာတော်တာရှင်များရှင် VOA American တက္ကသိုလ်2025ခုနှစ် February 5ရက်ပို့တဘူးညပိုင်း VOA မြန်မာပိုင်းစစ်စင်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ American ပြည်တော်စု Washington DC မြို့တော်ကနေထိုင်ရဲထုတ်လွှင့်ပေးနေပါပြီရှင် VOA Radio Season ကို line to meter 1925နဲ့30အပြင် line lan meter 190တို့ကနေထိုင်ရဲနားဆင်နိုင်ပါတယ်ဒီကနေ့ညအတွက် Season တွေကိုတော့ကျွန်မအလေးမှာကအစီအစဉ်မှုဖြစ်တောင်းရေးတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ပါလက်စတိုင်းဒေသဂါဇာကိုအမေရိကန်ကပိုင်ဆိုင်လို့ကြောင်းသမ္မတထရန့်ကပြောပါတယ်တရုတ်နဲ့ဟောင်ကောင်ကအမေရိကန်နိုင်ငံတဲ့ပို့တဲ့ပါဆယ်ဒုတ်တွေကိုယာယီရဆိုင်းထားလိုက်ပါတယ်မြန်မာဘက်ချမ်းကအွန်လိုင်းရာဇဝတ်ဂိုင်းတွေကိုပေးနေတဲ့အလျက်စင်ပြီးထိုင်းကဒီကနေ့စဖျက်လိုက်ပါပြီဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့အလိမ္မာနဲ့ပဲအတူတင်ပြပေးကြမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပြပချက်တွေကိုတင်ဆက်ပေးသွားပါမယ်အခုညပိုင်းနားဆင်ရမယ့်နေရာမှာတော့ထိုင်းနိုင်ငံရဲ့လျှက်စင်ပြီးဖျက်တောက်မှုကြောင့်မြန်မာနယ်စပ်မြို့တွေမှာအခက်ကြုံနေကြရပါတယ
်မြန်မာစံတော်ချိန်၈နာရီခွဲဆိုပြတ်သွားပြီဖျက်လိုက်ပြီစီပါခက်မယ်ဆိုတဲ့အတွက်ကြောင့်ပေါ့မိဖြန်ရင်တော့အကုန်က73ရပါဘူးသူကတက်စီကိုဝယ်ကြတာအချိန်တုန်းကအဲ့လိုစီတီတန်းနေကြတယ်
ဒါကြီးလေးဒေတာကံပြောပြသွားတာပါဒီကြောင့်တရင်အပြည့်စုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်ဒီတရင်နဲ့အတူမကွေးတိုင်းနဲ့ရှမ်းပြည်မြောက်ပိုင်းဘက်ကစီရီနောက်ဆုံးရအခြေအနေအပအဝင်ရခိုင်ပြည်နယ်ဘက်ကအခြေအနေဒီလိုနောက်ဆုံးရသတင်းပြပချက်တွေကိုလည်းနားဆင်ရမှာပါဒါအပြင်ဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြအယ်ဒီတာနဲ့ဆွေးနွေးကန်လူငယ်တွေအတွက်ကျန်းစီအစီအစဉ်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍဆရဲ့အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရမှာပါဒီလိုအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ပေးခင်မှာတော့အခုရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစော်ဝေးလိုက်နဲ့အတူပြောပြပေးပါမရှင်
CEP ပြခါရဖြစ်နေတဲ့ဂါဇာကမ်းမြောင်ကိုအမေရိကန်ကပိုင်ဆိုင်လို့ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်စစ်ပွဲတွေကြားပိတ်မိနေကြတဲ့ဂါဇာဒေသကပါလက်စတိုင်းတွေကိုအင်းနီးချင်းဂျော်ဒန်နဲ့အီဂျစ်နိုင်ငံတို့ကိုပြောင်းရွှေ့နေရာချထားဖို့အရင်ကပြောခဲ့တဲ့စကားနဲ့ကြော်လွန်ပြီးတော့အခုလိုပြောဆိုလိုက်တာဖြစ်ပါတယ
် The US will take over the Gaza Strip and we will do a job with it too.
အမေရိကန်ကဂါဇာကမ်းမြောင်ကိုထိန်းချုပ်ပြီးကောင်းမွန်လာအောင်လှုပ်ဆောင်သွားပါမယ်။အဲဒီမှာရှိနေတဲ့မပေါက်ကွဲသေးတဲ့ဘုံတွေနဲ့တခြားအန္တရာယ်ရှိတဲ့လက်နက်တွေကိုဖယ်ရှားပေးပါမယ်။ပျက်စီးနေတဲ့အဆောက်အုံအကျိုးအဆတွေကိုလည်းဖယ်ရှားပေးပါမယ်။မရေတွက်နိုင်တဲ့လူတွေအလုအကံရအောင်ဆောင်ရွက်ပေးပါမယ်။အဲဒီမှာရှိနေတဲ့လူတွေအတွက်အိမ်တွေလည်းစောက်ပေးပါမယ်လို့သမ္မတထရမ့်ကပြောထားတာပါ။ဂါဇာကမ်းမြောင်ကိုအမေရိကန်ကထိန်းချုပ်ပြီးတာဝန်ယူလို့ကြောင်းအစ္စရေးဝန်ကြီးချုပ်ဘန်ဂျာမင်နက်တန်ယာဟုနဲ့မနေ့ဖေဖော်ဝါရီလ4ရက်နေ့ကအင်ဗျူရိုမှာပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောလိုက်တာပါဂါဇာကိုအရှိအလယ်ပိုင်းဒေသရဲ့အပန်းဖြေဒေသအဖြစ်ပြောင်းလဲပစ်လို့ရတယ်လို့လည်းသမ္မတထရန့်ကပြောပါတယ်အစ္စရေးနဲ့ဟာမတ်စ်အဖွဲ့အစည်းရရှိခဲ့တဲ့ယာယီအပြစ်ခတ်ရဆဲရေးသဘောတူညီချက်အရဂါဇာဒေသခံတွေကိုအစ္စရေးကနေရပ်ပြန်ခွင့်ပြုလိုက်တဲ့အတွက်လွန်ခဲ့တဲ့ရက်ပိုင်းအတွင်းမှာဒေသခံတွေဂါဇာကမ်းမြောင်မြောက်ပိုင်းသူတို့နေအိမ်တွေရှိရာကိုပြန်လာနေကြပါတယ်ဒီအချိန်မှာသမ္မတထရန့်ကဂါဇာကိုအမေရိကန်ကပိုင်ဆိုင်လို့ရတယ်ဆိုတဲ့ပြောဆိုလိုက်တဲ့အပေါ်ဂါဇာဒေသခံတွေအပြင်အမေရိကန်ရဲ့မဟာမိတ်တွေဖြစ်ကြတဲ့ပြင်သစ်စပိန်နဲ့ဗြိတိန်တို့အပြင်ဘရာဇီးနဲ့တရုတ်နိုင်ငံတို့ကလည်းကန့်ကွက်ကြပါတယ်အမေရိကန်ရဲ့ပြိုင်ဘက်ရုရှားကတော့ဂါဇာကိစ္စနဲ့ပတ်သက်လို့အစ္စရေးပါလက်စတိုင်းနှစ်နိုင်ငံရှင်တွဲနေထိုင်ရေးမူကိုပဲဆက်လက်ထောက်ခံကြောင်းပြောပါတယ်ခင်ဗျာ
တရုတ်နိုင်ငံနဲ့ဟောင်ကောင်ကအမေရိကန်နိုင်ငံနဲ့ပို့တဲ့ပါဆယ်ထုတ်တွေကိုအင်္ဂါနေ့ကစပြီးတော့ယာယီရပ်ဆိုင်းထားလိုက်တယ်လို့အမေရိကန်အစိုးရစာတိုက်ဝန်ဆောင်မှုလုပ်ငန်း USPS ကပြောလိုက်ပါတယ်။တရုတ်သွင်းကုန်တွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်က10ရာခိုင်နှုန်းအခွန်တိုးကောက်အပြီးအခုလိုပိတ်ပင်လိုက်တာပါ။အဲ့ဒီအတွက်လည်းအမေရိကန်စားသုံးသူတွေအတွက်တရုတ်နိုင်ငံမှာထုတ်လုပ်တဲ့ကုန်ပစ္စည်းဈေးတွေတက်သွားနိုင်တာပါ။သွင်းကုန်ခွန်25ရာခိုင်နှုန်းတိုးကောက်ခံရမယ်။ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကတော့အမေရိကန်နဲ့ညှိနှိုင်းပြီးတော့သွင်းကုန်ခွန်တိုးကောက်မဲ့ကိစ္စကိုတလတာဆိုင်ငံ့ထားပါတယ်။အခုလိုအမေရိကန်စားတိုက်ကပိတ်ပင်မှုကြောင့်တရုတ်အွန်လိုင်းဈေးရောင်းတဲ့ကုမ္ပဏီတွေဖြစ်တဲ့တက်မူးနဲ့ရှိုင်းလိုကုမ္ပဏီတွေကိုထိခိုက်နိုင်ပြီးတော့ဒီကုမ္ပဏီတွေဟာအခုနောက်ပိုင်းနှစ်ပိုင်းအတွင်းတရုတ်နိုင်ငံကဈေးသက်သာတဲ့အဝတ်အစားတွေနဲ့ပစ္စည်းတွေကိုအမေရိကန်စားသုံးသူတွေစီကိုတိုက်ရိုက်ရောင်းချနေတာပါဒီကုမ္ပဏီတွေဟာဒေါ်လာ800အောက်တန်ဖိုးရှိတဲ့ပစ္စည်းတွေကိုအခွန်ကင်းလွတ်ခွင့်ပေးထားတဲ့စည်းကမ်းကိုအသုံးပြုပြီးတော့ကုန်ကျစရိတ်သက်သာအောင်ပစ္စည်းတွေကိုတရုတ်နိုင်ငံကနေအမေရိကန်စားတိုက်ဝန်ဆောင်မှုကိုတုံးပြီးတော့စားသုံးသူတွေထံတိုက်ရိုက်ပို့နေတာပါရှင်
ကမ္ဘာလုံးဆိုင်ရာစင်ခေါ်မှုတွေကိုရင်ဆိုင်ဖြည့်ရှင်းရဲ့အတွက် EU ဥရောပသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်လို့ကြောင်းတရုတ်နိုင်ငံရဲ့ဌာနကပြောပါတယ်။ကမ္ဘာစီးပွားရေးအကြီးဆုံးအမေရိကန်နိုင်ငံက EU ရဲ့သွင်းကုန်အခွန်တွေကိုတိုးမြင့်ကောက်ခံမယ်လို့ချင်းချောက်ပြောဆိုမှုတွေထွက်ပေါ်နေချိန်မှာတရုတ်အစိုးရရဲ့ EU အပေါ်ကမ်းလှမ်းချက်တွေထွက်ပေါ်လာတာပါ။ EU နဲ့ပူးပေါင်းဆောင်ရွက်မှုအပေါ်တရုတ်နိုင်ငံကအလေးထားပြီးယုံကြည်အားထားရတဲ့လက်တွဲပေါ်ဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရလင်ကျန်းကပြောပါတယ်။အမေရိကန်က EU အပေါ်တွင်းကုန်အခွန်တိုးမြှင့်ကောက်ခံမဲ့ကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်နဲ့အများဆုံးတွေ့ဆုံဆွေးနွေးလို့ကြောင်း EU ကုန်သွယ်ရေးဆိုင်ရာအကြီးအကဲကမနေ့ဖေဖော်ဝါရီလ၄ရက်နေ့မှာပြောပါတယ်။အမေရိကန်နဲ့ဆွေးနွေးမှုတွေဟာခက်ခဲလိမ့်မယ်လို့EU ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒယ်လီယွန်ကလည်းပြောပါတယ်အမေရိကန်ရဲ့အခွန်တိုးကောက်မဲ့အကြောင်းချေချောက်ပြောဆိုမှုတွေထွက်လာတဲ့အတွက်တရုတ်နဲ့ပူးပေါင်းဆောင်ရွက်ရေးကိုမလိုလားတဲ့ကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒယ်လီယွန်လိုပုဂ္ဂိုလ်ကတောင်းသဘောထားအနေငယ်ပြောပြောင်းလာပြီးတရုတ်နဲ့ဆက်ဆံရေးအပေါ်ပြန်လည်သုံးသပ်လိုကြောင်းပြောဆိုလာပါတယ်တရုတ်နဲ့ဆက်ဆံရေးမှာအထိတ်တန့်ရင်ဆိုင်ရမယ့်ကိစ္စရပ်တွေကိုရှောင်ရှားပြီးနှစ်ဖက်အကျိုးဖြစ်ထွန်းစေရေးအတွက်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်တွေရအောင်လှုပ်ဆောင်တင်ကြောင်းကော်မရှင်ဥက္ကဋ္ဌကပြောပါတယ်ဒါပေမဲ့ဘလို့သဘောတူညီချက်တွေဖြစ်မယ်ဆိုတဲ့အသေးစိတ်ကိုတော့သူကပြောဆိုခြင်းမရှိပါဘူးခင်ဗျာ
ရုရှားနိုင်ငံခရက်စ်နိုဒါဒေတာကရင်းနှံတူလောင်ရုံတစ်ခုကိုယူကရိန်းက drone နဲ့တိုက်ခတ်မှုကြောင့်မီးလောင်မှုဖြစ်ပွားခဲ့ပြီးတော့ဒေတာခံအုပ်ချုပ်ရေးမှူးကဒီကနေ့ပဲပြောပါတယ်ပျက်စီးသွားတဲ့ drone ရင်ရဲ့အပျက်စီးအပိုင်းစားတွေကြောင့် Novominskaya ကျေးရွာမှာမီးလောင်မှုဖြစ်ပွားခဲ့ပြီးတော့ထိခိုက်ဒဏ်ရာရသူမရှိဘူးလို့လည်းKrasnodar data အုပ်ချုပ်ရေးမှူးကပြောပါတယ်။ Kars data မှာ Ukraine ရဲ့အဝေးထိန် drone နှစ်စင်းနဲ့ Belgorod data မှာနောက်ထပ်နှစ်စင်းတို့ကိုပစ်ချခဲ့တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်။ Kars တာဝန်ရှိသူတွေကတော့အစအဦးတစ်ခုပျက်စီးခဲ့ကြောင်းပြောပေမဲ့ထိခိုက်ဒေဆုံးမှုမရှိဘူးလို့လည်းပြောပါတယ်။ Ukraine တပ်ဖွဲ့ကညာဘက်တိုက်ခတ်မှုမှာသုံးခဲ့တဲ့ drone 140စင်းအနက်58စင်းကိုပစ်ချခဲ့တယ်လို့ Ukraine စစ်တပ်ကပြောပါတယ်။Charkasy နဲ့ Chernihiv ဒေသတွေအပအဝင်ဒေသတချို့မှာလည်းကြားဖြတ်ဟန်တာမှုတွေလုပ်ခဲ့တာပါနိုင်ငံတကာအမှုပြုစွမ်းရည်အေဂျင်စီအကြီးအကဲ Rafael Grossi ကတော့ Ukraine ရဲ့မဟာဓာတ်အားလိုင်းဒါမှမဟုတ်ဓာတ်အားခွဲရုံးတွေကိုရုရှားကတိုက်ခတ်ခြင်းဟာထောက်ပံ့ရေးအားနှောက်ယှက်နိုင်ပြီးတော့နျူကလ িয়ার မတော်တဆမှုအန္တရာယ်ဖြစ်နိုင်ကြောင်းအင်္ဂါနေ့ကသတိပေးခဲ့ပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုက်ဒိုမီတာ19 kHz 15653ည၊လိုက်ဒိုမီတာ25 kHz 11803ည၊လိုက်ဒိုမီတာ30 kHz 9963ညတို့အပြင်စနေတနင်္ဂနွေနေ့မှာလိုက်လံမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာ
VOA American တန်ကနေဗိုလ်ထုနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမြန်မာနိုင်ငံနယ်စပ်မြို့တချို့ကိုလျှက်စီမီအင်တာနက်နဲ့ဆက်သုံးစီတင်ပို့မှုတွေကိုထိုင်းနိုင်ငံကဒီကနေ့ပဲစတင်ဖြတ်တောက်လိုက်ပါပြီ။မြန်မာနိုင်ငံအခြေစိုက်တရုတ်နိုင်ငံသားတွေထိန်းချုပ်ထားတဲ့ကြားဖြန့် online လိန်လယ်ဂိုင်းတွေမှာအလုပ်လုပ်ဖို့ထိုင်းနိုင်ငံကတဆင့်လူကုန်ကူးခံရတဲ့သတင်းတွေကြဲကြဲလောင်လောင်ထွက်ပေါ်လာအပြီးမှာထိုင်းဘက်ကဒီကနေ့ဖေဖော်ဝါရီ5ရက်မနေ့9နာရီကစလို့ဖြတ်တောက်လိုက်တာဖြစ်ပါတယ
်။မီးစညာလည်းဝန်ကြီးเราตัดไฟไปแล้วนะครับอุปสรรค
ဒီကနေ့ကစပြီးမိဖြတ်လိုက်ပါပြီမိမရတော့တာကြောင့်အခက်အခဲတွေတွေ့နိုင်ပေမဲ့လည်းတရားမဝင်လုပ်ငန်းတွေမှာပါဝင်နေတဲ့ဆိုပြီးထိုင်းနိုင်ငံပေါ်အပြစ်တင်လို့မရတော့ပါဘူးသူတို့အနေနဲ့လျှက်စင်မီကိုတခြားနေရာကပဲဖြစ်ဖြစ်ကိုပိုင်ထုတ်လုပ်တာပဲဖြစ်ဖြစ်နီးလန်းရှာနိုင်ပါတယ်ထိုင်းလုံခြုံရေးကောင်စီကညွှန်ကြားထားတဲ့အထက်မှာ73စီနဲ့အင်တာနက်ဖြတ်ဖို့လည်းပါဝင်ပါတယ်ဒါကြောင့်အခုချိန်ကစပြီးဖြစ်တဲ့ပြဿနာတွေမှာထိုင်းအနေနဲ့ပါဝင်ပတ်သက်တာမျိုးရှိတော့မှာမဟုတ်ပါဘူးလို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်သူပြည်ထောင်ဝန်ကြီးအနုတင်ချံဝီရာကူးကပြောသွားတာပါဘန်ကောက်မြို့ကထိုင်းနိုင်ငံလျှက်စစ်ပေးဝေးဌာနရုံးချုပ်ကနေလျှက်စစ်မီးဖြတ်တောက်တဲ့လုပ်ငန်းကိုကြီးကြပ်ကြီးစုစဉ်ဝန်ကြီးချံဝီတာကူးကပြောလိုက်တာဖြစ်ပါတယ်မြန်မာဘက်ချမ်းမြဝတီနဲ့ထိုင်းမြန်မာချစ်ကြည်တရားအမတ်နှစ်ဒေတာဖျားသုံးစုတာချီလိတ်နဲ့ထိုင်းမြန်မာချစ်ကြည်တရားအမတ်တစ်ဒေတာတွေမှာလျှက်စစ်မီးဖြတ်တောက်လိုက်တာဖြစ်ပါတယ်73စီပါဖြတ်တောက်မှာကြောင့်ဒေတာကနေဟာ73စီလဲကြိုတင်စုဆောင်နေကြပါတယ်တချီလေးမြို့မှာတော့လာအိုကလျက်စင်မီနဲ့အစားထိုးဖို့ပြင်ဆင်နေကြတယ်လို့ဒေတာရင်းသတင်းတွေမှာရေးသားဖော်ပြပါတယ်။ကြားပြန့်လုပ်ငန်းအခြေစိုက်ရာရွှေကုတ်ကိုဒေတာကိုစစ်ကောင်စီလက်အောက်ခံအရင်က BGF ခေါင်းဆောင်စောချစ်သူကထိန်းချုပ်ထားတာဖြစ်ပြီးအဲ့ဒီကြားပြန့်လုပ်ငန်းတွေမှာအလုပ်လုပ်ကင်ဖို့တရုတ်နိုင်ငံသားအများအပြားအပါအဝင်နိုင်ငံအတော်များများကနိုင်ငံသားတွေလူမောင်ခုကူးခံကြရပါတယ်။အဲ့ဒီမောင်ခုကူးခံရသူအများအပြားဟာထိုင်းနိုင်ငံကတဆင့်ရောက်ရှိလာကြတာဖြစ်ပြီးကြားဖြန့်လုပ်ငန်းသုံးလျှက်စစ်မီအင်တာနက်ကိုလည်းထိုင်းကရရှိနေတာဖြစ်ပါတယ်။အွန်လိုင်းကနေလိမ်လည်တဲ့လုပ်ငန်းကဒေါ်လာဘီလီယံနဲ့ချီရရှိနေတယ်လို့ကုလသမဂ္ဂကလည်းပြောဆိုထားပါတယ်ခင်ဗျာ
ရန်ကုန်တိုင်းဗဟန်းမြို့နယ်တက္ကသိုလ်ရိပ်သာလန်ကအမွေဆိုင်အငင်းပွားမှုရှိနေတဲ့ဒေါက်ဆန်းစုကြည်ရဲ့ချက်အမှတ်54ကိုဒီကနေ့မှတတိယအကြိမ်လေလံတင်ရောက်ချပေမဲ့ဝယ်ယူသူမရှိခဲ့ပဲနဲ့လေလံပွဲမအောင်မြင်ပြီးဆုံးခဲ့ပါတယ်ကမာရွတ်တရားရုံးဆုံးဖြတ်ချက်အရဒီကနေ့ February 5ရက်နေ့မှာလေလံကြံခင်းစီကြက်ငွေ298ဘီလီယံနဲ့တတိယအကြိမ်မြောက်လေလံဆွဲဖို့ခွင့်ပြုခဲ့တာဖြစ်ပါတယ်။အိမ်နဲ့ခြံကို2024ခုနှစ် March 20ရက်နေ့မှာကြက်ငွေ315ဘီလီယံနဲ့ပထမအကြိမ် August 15ရက်နေ့မှာကြက်ငွေ300ဘီလီယံနဲ့ဒုတိယအကြိမ်ဒီကနေ့မှာတတိယအကြိမ်လေလံတင်ခဲ့ပေမဲ့ဝယ်ယူသူမရှိတာကြောင့်လေလံပွဲမအောင်မြင်ခဲ့ပါဘူး။ဒေါန်ဆန်းစုကြည်ရဲ့ရှင်းနေအဖွဲကတော့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်မရသေးတာ။ဒေါန်ဆန်းစုကြည်မသိရှိသေးပဲလေလံဆွဲခွင့်ပေးတဲ့အပေါ်ဥပဒေနဲ့မညီညွတ်ဘူးဆိုပြီးတော့တရားရုံးမှာကန့်ကွက်မှုတွေတောက်လျှောက်လှုပ်လာပေမဲ့တရားရုံးဘက်ကထည့်သွင်းစစ်ဆေးပေးခြင်းမရှိခဲ့ပါဘူး။အမှုနဲ့ပတ်သက်လို့တိုင်ပင်ဆွေးနွေးမှုတွေလုပ်ရမှာကြောင့်ဒေါန်ဆန်းစုကြည်နဲ့လူချင်းတွေ့ခွင့်ရဖို့ရှင်းနေအဖွဲကစစ်ကောင်စီကိုအကြင်ကျင်တရားဝင်စာတင်တောင်းဆိုထားပေမဲ့ဒီကနေ့အထိတွေ့ခွင့်မရသေးဘူးလို့လည်းရှင်းနေအဖွဲ့နဲ့နှီးစပ်သူတွေကပြောပါရယ်ရန်ကုန်မြို့ချမ်းမတ်54တက္ကသိုလ်ရိပ်သာလန်နေအိမ်မှာဒေါန်ဆန်းစုကြည်အဲ့ဒီနေအိမ်ထဲမှာပဲနှစ်ရှည်အစဲကျုပ်ချခံခဲ့ရဘူးတို့လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘယ်ကီမွန်အမေရိကန်သမ္မတဟောင်းဘရက်အိုဘားမားအမေရိကန်နိုင်ငံသားရင်းဝင်ကြီးဟောင်းဟီလရီကလင်တန်အပါအဝင်ကမ္ဘာခေါင်းဆောင်တွေနဲ့သမိုင်းဝင်တွေ့ဆုံခဲ့ကြတဲ့အနေအထားဖြစ်ပါရယ်ရှင်
ဖိလစ်ပိုင်ဒုတိယသမ္မတဆေရာဒူတာတေကိုအရေးယူဖို့ဖိလစ်ပိုင်အောက်လွှတ်တော်ကဒီကနေ့ပုတ်ထုံးနေ့မှာမဲခွဲဆုံးဖြတ်လိုက်ပါတယ်။ဒါကြောင့်သမ္မတနဲ့သဘောထားကွဲပြားမှုတွေအကြီးအကျယ်ဖြစ်ပေါ်ခဲ့တဲ့ဒုသမ္မတကိုယာရုကဖယ်ရှားဖို့အထိဖြစ်လာမဲ့အထက်လွှတ်တော်ကြားနာစစ်ဆေးမှုတွေဖြစ်လာဖို့လမ်းကြောင်းပွင့်သွားပြီးဖြစ်ပါတယ်။အချက်အလက်အသေးစိတ်ကိုမသိရသေးပေမဲ့သမ္မတဖာဒီနာမာကော့စ်ကိုလောက်ကျန်တပ်ဖြတ်ဖို့ကြံစီမှုပြည်သူပိုင်ဗန္နငွေဒေါ်လာတန်းနဲ့ချီအလွဲ3000လောက်ခွင့်မှုတွေအပါအဝင်ပြီးခဲ့တဲ့ဒီဇင်ဘာလကဆွဆွဲချက်3ခုနဲ့တိုင်ကြားခဲ့ပြီးတဲ့နောက်အခုလိုအောက်လွတ်တော်ကမဲခွဲဆုံးဖြတ်လိုက်တာပါအောက်လွတ်တော်အမှတ်115ရောက်ရှိတဲ့ထက်ကသုံးပုံတစ်ပုံကတင်သွင်းလာတဲ့အတွက်သမ္မတကိုတရားစွဲဆွမဲ့အဆိုအတည်ပြုကြောင်းအောက်လွတ်တော်ဥက္ကဋ္ဌကလွတ်တော်မှာကြေညာခဲ့ပါတယ်ခင်ဗျာ
ဆူရီနိုင်ငံရဲ့တက်ကြီးပညာရေးစင်တာတစ်ခုမှာအင်္ဂါနေ့ကဖြစ်ခဲ့တဲ့အစုလိုက်အပြုံလိုက်ပြစ်ခတ်ခံရမှုဟာအယူဝါဒဆွဲနဲ့အခြေခံကျူးလွန်ခဲ့တာမဟုတ်ကြောင်းရဲတပ်ဖွဲ့ကဒီကနေ့ပဲပြောလိုက်ပါတယ်ဆူရီနိုင်ငံမှာလူအသေးအပြောက်အများဆုံးဖြစ်ခဲ့တဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတော့လူမှုမီဒီယာမှာသတင်းမှားတွေပြန့်နှံ့နေတဲ့အတွက်အခုလိုသတိပေးလိုက်တာလည်းဖြစ်ပါတယ်ဆူရီနိုင်ငံမှာအကြောင်းတွေနဲ့ရွှေပြောင်းနေထိုင်သူတွေအတွက်တက်ကြီးပညာရေးစင်တာတွေကိုရေဘူးရအဖြစ်ချိန်ချောက်တာမျိုးမရှိကြောင်းလည်းရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်လူရည်တသိန်းကျော်ရှိတဲ့ Orebro မြို့မှာရှိတဲ့ Risparska ကျောင်းပြစ်ခတ်မှုမှာအနည်းဆုံးလူ11ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရရှိခဲ့တာပါရှင်နောက်ဆုံးရသတင်းတွေကိုကိုစောင်းဝင်းလိုက်နဲ့အတူကျွန်မလေးမာတို့ကပြောပြပေးခဲ့တာပါအခုအစားပြီးတော့နောက်ဆုံးရသတင်းပြပုစရတွေကိုဇက်တိုက်တင်ဆက်ပေးသွားပါမှာအရင်ဆုံးတော့ထိုင်းနိုင်ငံလျှက်စင်ပြီးဖြတ်တောက်မှုကြောင့်မြန်မာနယ်စပ်မြို့တွေမှာအခက်ကြုံနေကြရတဲ့အခြေအနေကိုစပြီးတော့ပြောပြပေးကြပါမယ်မြန်မာနိုင်ငံနယ်စပ်မှာအခြေစိုက်ပြီးတော့အွန်လိုင်းကနေငွေစည်းလိမ်လည်တဲ့ကြားဖြတ်လုပ်ငန်းတွေကိုနှိမ်နင်းဖို့ဆိုပြီးတော့ထိုင်းဆိုရကနယ်စပ်မြို့တချို့မှာလျှက်စင်ပြီးပေးနေတာကိုဒီကနေ့ကစပြီးတော့ဖြတ်တောက်လိုက်ပါတယ်မြန်မာနိုင်ငံနယ်စပ်မြို့တာချီလိမ်မှာတော့ဒီကနေ့မနက်လျှက်စင်ပြီးဖြတ်တောက်ခံရပြီးတော့73စီပါဖြတ်တောက်တော့မယ်ဆိုတဲ့သတင်းတွေထွက်နေတဲ့အတွက်ဒေသခံတွေဟာစီဆိုင်တွေမှာတန်းစီပြီးတော့ဝယ်ယူနေကြရပါတယ်။လျှက်စင်မီဖြတ်တောက်ခံလိုက်ရတဲ့တာချီလိမ်မျိုးကနောက်ဆုံးရအခြေအနေသတင်းပေးပို့ချက်ကိုမက်ခင်လေးကပြောပြပေးပါရှင်
။ဒီနေ့ဖေဖော်ဝါရီလ5ရက်နေ့မနက်အစောပိုင်းကတည်းကထိုင်းမြန်မာနယ်စပ်တာချီလိမ်မျိုးက73စီဆိုင်တွေမှာကားနဲ့ဆိုင်ကယ်တွေတန်းစီပြီးစီဝယ်ယူဖို့စောင့်ဆိုင်နေကြတဲ့အကြောင်းဒေသခံတို့ကအခုလိုပြောပါတယ်။
ဒီပါမှာတော့တောက်စီကြတာပေါ့ဆိုင်ကယ်တွေကားတွေရတော့ဘယ်ကျိုင်းဝင်လို့မရတော့ဘူးကျွန်တော်ဆိုင်ကယ်ဆိုရင်တော့ဆိုင်ကယ်တိုင်ရစ်ဖြစ်မဲ့ချက်သေးတယ်တောက်စီရတာကလည်းမတောက်စီနေတာလည်းနေတာဟိုဒီပတ်နေမှာရင်းတော့တော့လောစတော့မတက်သေးဘူးမှရယ
်ထိုင်းကရနေတဲ့လျှက်စင်ပြီးကလည်းဒီကနေ့မနက်ကစပြီးအဖြတ်ခံလိုက်ရပြီလို့ပြောပါတယ်ထိုင်းမြန်မာနယ်စပ်မှာအွန်လိုင်းကနေငွေကြေးလိမ်လည်တဲ့ကြားဖြန့်လုပ်ငန်းတွေအခြေစိုက်ရာမြောက်ရီမြို့ကိုလျှက်စင်ပြီးနဲ့လောင်စာစီချက်ချင်းဖြတ်ထောက်ဖို့တိုင်းဝင်ကြီးချုပ်ကဖေဖော်ဝါရီလ4ရက်နေ့မနေ့တုန်းကပဲပြောဆိုခဲ့တာပါဒီနေ့နေဆက်ဒေတာတွေကတခုဖြစ်တဲ့တာချီလေးမြို့မှာပါမိဖြတ်ခံလိုက်ရတဲ့အတွက်ကြောင့်နောက်ဆက်တွဲအနေနဲ့73စီဖြတ်ထောက်ခံရမှာကိုစိုးရိမ်ပြီးဝေနေကြတာလို့တာချီလေးဒေတာကန်နောက်တူကပြောပါတယ
်ငလို့ကျရတော့အဲ့လိုတန်းစီနေရတာပဲဝေနေရတယ်မြို့ပြင်အပေါ်လုံးငလို့ကျဒီကတော့မရဘူးဗျလက်စီမီယာဒီမနက်၈နာရီခွဲ မြန်မာစံတော်ချင်း၈နိုင်ခွဲဆိုပြတ်သွားပြီဗျထက်လိုက်ပြီတပင်းထွက်ထားတာစီပါခက်မယ်ဆိုတဲ့အတွက်ကြောင့်ပေါ့အဲအဲ့လိုလဲပါတယ်နောက်တစ်ခုကကျတော့မိဖြန်ရင်တော့အကုန်က73ရမှာ ਉਹ တချလေးမျိုးပါဆိုစိုက်တွေ3ရမှာဆိုတော့ကိုယ်ဆက်အတွက်ကားအတွက်သူ့ရဲ့တက်စီကိုဝယ်ကြတာဂျိုင်းနုံချိပါဖြစ်နေတယ်လို့ကြားတယ်ဂျိုင်းနုံကအဲ့လိုစီတွေတန်းနေကြတယ်လို့ကြားတယ်အခုပဲဖုန်းဆက်တာ
မျိုးရင်းမျိုးပြင်နေရာတွေက73စီအယောင်ဆိုင်တွေမှာစီဝယ်ယူဖို့တန်းစီနေကြတာပါထိုင်းနိုင်ငံဘက်ကဖြတ်တောက်လိုက်မယ်ဆိုရင်လာအိုနိုင်ငံကနေရနိုင်သေးတယ်လို့လဲတာချီလိတ်မြို့ကန်တူကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။မြန်မာလည်းအဲ့လိုပဲတန်းစီနေတာပါတကယ်တော့အဲ့လိုကြီးတော့စိုးရိမ်ကြမလို့ပါဘူး။ဒီရလူတွေကတော့ကျွန်တော်အထင်ပေါ့နော်တစ်ဖက်မဟုတ်တစ်ဖက်ကတော့ယူဖို့ရှိလောက်ပါတယ်ဗျ။တဘောတစ်ခုပေါ့ဟိုထိုင်းကမပြေးဘူးဆိုရင်စီကိုတဘောတစ်ခုလာအိုနဲ့လည်းနီးရလေလာအိုကလည်းယူချင်ယူပါပါဗျဟုတ်ပြောမြင်ရပါဟုတ်
မြန်မာနိုင်ငံနဲ့နယ်စပ်အွန်လိုင်းငွေကြေးလိမ်လည်တဲ့လုပ်ငန်းတွေကိုနှိမ်နှင်းမှုဖိအားပေးမှုတွေရင်ဆိုင်ရပြီးတဲ့နောက်ထိုင်းဆိုရကမြာရီတာချီလိမ်နဲ့ဖိအားသုံးစုကိုပေးထားတဲ့လျှက်စင်မီတွေကိုဖေဖော်ဝါရီလ5ရက်ဒီကနေ့မနက်ကစပြီးတော့ဖြတ်တောက်လိုက်တာပါလျှက်စင်မီဖြတ်တောက်ခံလိုက်ရပြီးတဲ့နောက်73စီပြက်လက်သွားမှာကိုပါစိတ်ပူပြီးတော့တာချီလိမ်မြို့ကန်တွေက73စီကိုကြိုတင်စုဆောင်းတာတွေလုပ်နေခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်
ထိုင်းနိုင်ငံရဲ့လျှက်စင်မီဖြတ်တောက်မှုကြောင့်မြန်မာနယ်စပ်မြို့တွေမှာအခက်ကြုံနေကြတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မိုက်ခင်လေးကပြောပြပေးသွားတာပါအခုဆက်ပြီးတော့မကွေးတိုင်းဘက်ကအခြေအနေကိုလည်းတင်ပြပေးကြပါမယ်မကွေးတိုင်းပေါင်းမြို့နယ်မှာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးကြောင့်လုံခြုံရေးစိုးရိမ်နဲ့ကျေးရွာသားတွေဘေးလွတ်ရာတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်စစ်ဆင်ရေးနယ်မြေအတွင်းကျေးရွာတချို့မှာမီးရှို့ဖျက်ဆီးခံရတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။ပေါင်းမြူနယ်ကစစ်ရေးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူကပြောပြပေးပါရှင်
။မကွေးတိုင်းမြိုင်မြူနယ်တွေကအင်အား150ပါတဲ့စစ်ကောင်စီစစ်တပ်စစ်ကြောင်းဟာဖေဖော်ဝါရီ3ရက်မှာပေါင်းမြူနယ်တွေကကျေးရွာတွေကိုဝင်ရောက်လာပြီးတော့နေပြည်တော်ရှင်းလင်းရေးလုပ်နေတာပါ။စစ်တပ်ရဲ့နေပြည်တော်ရှင်းလင်းရေးအတွင်းကြောက်လုံးရွာနဲ့တနပ်ပင်စင်းကျေးရွာတို့ကိုနှစ်ရက်စတိုက်မီးရှို့သွားတယ်လို့စစ်ကောင်စီကိုလက်နက်ကင်တိုက်နေတဲ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်တာမရှိပေမဲ့စီရင်တင်မာနေတဲ့အနေအထားလို့ပေါက်ပြည်သူကာကွယ်ရေးတပ်ဖွဲ့တာဝန်ခံကိုစစ်ကအခုလိုပြောပါတယ
်။ကြောင်လုံးရောင်မီးရှို့တယ်၊တနက်ပင်စင်းရောင်ကိုမီးရှို့တယ်၊ကြောင်လုံးရောင်ကိုဖပွားကြီးလုံးရံကြီးကမီးရှို့တာပါဗျာ။ဟိုလေးရဲ့နေရာရှို့တာဗျာ။ဟိုတနက်ပင်စင်းရောင်ဗျာ။ဟုတ်။အဲဒီဘလောက်ပါလဲဆိုတော့ကျွန်တော်တို့မသိရသေးဘူးဗျ။စစ်ရှောင်းနေရွန့်သွားတဲ့လူတွေဒီမှာရှိတဲ့ပစ္စည်းတွေလဲယူပြီးအဲ့လိုမျိုးလုံနေကြတယ်။အခုလက်ရှိကတော့ဒီစစ်တောင်းကခုနကပြောတဲ့လက်ဖြန့်ထားတယ်ဗျာ။ဒီစစ်ရောင်အထန်ကြီးရောင်နေတဲ့ရေးရဲစခန်းမှာရှိတယ်။နောက်ပြီးတော့အဲဒီကုတ်ကိုသူ့လူစစ်ရွာနဲ့ဒီစခန်းနဲ့ကြားနေတဲ့ကကြွားရီပေါ့သူစီးတော့ဟိုမကြီးစင်ရောအဲ့လိုကြွားရီမှာတက်ဖြတ်ထားတာမျိုးတွေရှိတယ်။စီရေးကတော့မင်းမာကလက်ကွဲဖြစ်တာမျိုးကတော့အော်လိုဂျီမရှိဘူးပြန်မြင်မှာတော့
လက်ရှိပေါ့မြူနယ်တွေကိုနယ်မြေရှင်းလင်းနေတဲ့စစ်တပ်ဟာတမ101လောက်ခံတက်တွေဖြစ်ပြီးတော့ပခုတ်ကူမြိုင်ပေါ့မြူနယ်တွေကိုမကြာခဏဝင်ပြီးနယ်မြေရှင်းလင်းနေတဲ့တက်တွေဖြစ်တယ်လို့ကာကွယ်တပ်ဖွဲ့တွေဘက်ကပြောပါတယ်။ပေါ့မြူနယ်တွေကကြေးရွာဆဲရွာထက်မင်းလူကြီးတပေါင်းနီးပါးလောက်ဘေးလွတ်ရာတင်းရှောင်နေရပြီးတော့စားနိုင်ခါကူညီတွေလိုအပ်နေတယ်လို့လည်းဒေသခံတူကပြောပါတယ
်။ဘယ်တော့ရောကျူတော့ရောအားပြီးတော့အဲ့ဒါရေရဒေသခံတွေတို့တမန်တော်တို့အဲ့ဒါအကုန်လုံးရှောင်ရတာပေါ့လို့ရေမကုန်လို့ဘယ်နဲ့လဲလို့အဲ့ဒီခေပင်းကြီးကြောင်လို့လို့အကုန်ရှောင်ရတာပေါ့လူကြီးကတော့ကျွန်တော်အဲ့ဒါရွာတဲ့ရွာကြီးတွေပဲဗျာအဲ့ဒါကိုရွာတော့ကြီးရွာဆယ်ရွာဆက်နေပါလောက်တာအနည်းကကြီးရပါမယ်လေဆက်နေပါဆက်တော့ရောလို့ဆိုတော့ဘယ်လိုမဆိုကျွန်တော်တို့လူကြီးကဒီကောင်လူကြီးတစ်ထောင်ကျော်လောက်ဆိုတော့လူကြီးတောင်းကနနာကပ်မှာတော့ဗျာဘာလို့ဆိုတော့ရွာကြီးကများတာဟိုရွာကြီးကြီးဖြစ်တာလေဒီတခါတော့ဒီဆက်နေရိတ်ခါနဲ့ချုံချုံလာပေါ့အဲ့ဒါလေးပေါ့အဓိကပေါ့
စစ်တပ်စစ်ကြောင်းနဲ့ဝေးတဲ့ကြေးရွာကဒီတခါတချို့နေရပြန်ကြပြီမဲ့အများစုဟာစစ်ကြောင်းနဲ့လွတ်ရာနေရာတွေမှာတိမ်းရှောင်နေရပါတယ်ပေါင်းမြူနယ်ထဲမှာစစ်တပ်ကမကြာခဏဆိုသလိုနေပြည်တော်ရှင်းနေတာတွေရှိပြီးတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားလို့ရှိပါတယ်ဒါပြင်ပေါင်းမြူနယ်ပေါ်မှာရှိတဲ့အစားအသောက်စည်းဝါးနဲ့အသုံးဆောင်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိတဲ့ကျေးရွာတွေစီတည်ဆောင်တာမလုပ်ဖို့စစ်တပ်ကတားဆီးပိတ်ပင်ထားပါတယ်ကျေးရွာတွေကနေမြို့ပေါ်စေကူတာဖို့တွားရောက်သူတို့ချို့စစ်စင်းမေးမြန်းဖမ်းဆီးခံရတာရှိတဲ့အထိစစ်ကောင်စီတပ်တွေကတင်းကျပ်ထားတယ်လို့လည်းဒေသခံတွေကပြောပါတယ်ဒေသခံတွေအတွက်ကျမကြီးကူတာမှုမလုံလောက်တဲ့အပြင်အလောက်ကန်ရှားပါပြီးတော့ကုံစင်းနှုံကြီးမြင့်တဲ့ဒဏ်တွေကိုခံစားနေရတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
အကွေတိုင်းမှာစစ်ကောင်စီစစ်စင်ရေးကြောင့်ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေကြရတဲ့တဲ့တွေကိုကိုစီသူကပြောပြပေးခဲ့တာပါအခုတခါတော့ရှမ်းပြည်မြောက်ပိုင်းကစစ်ရေးနောက်ဆုံးရအခြေအနေကိုသတင်းပေးပို့ချက်ကိုတင်ဆက်ပေးကြပါမယ်တိုင်းရင်သားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့တပ်အန်းတပ်မတော် DNL ထိမ့်ချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တွေမှာစစ်ကောင်စီကလေကြောင်းကနေနှိစီရက်ဆက်တိုက်ခိုက်နေတာကြောင့်အရက်သားတေဆုံးမှုတွေတိုးလာနေတဲ့အကြောင်းရှမ်းလူအခွင့်အရေးအဖွဲ့တွေကပြောပါရတယ်။တရုတ်အစိုးရရဲ့ဂျောင်းဝင်စစ်ဆက်မှုပေးမှုနဲ့ ရင်းချရဲ့ဆွေးနွေးပွဲတွေမကြခင်ဖြစ်လာနိုင်တယ်လို့အကဲခတ်တချို့ကခန့်မှန်းနေချိန်မှာပဲစီရီအရာ PR တွေပေါ်ပေါက်နေတာပါ။ရှမ်းပြည်နယ်မြောက်ပိုင်းကစီရီတင်မမှုရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်စုမှုပြောပြပေးပါရှင်
။ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တွေဖြစ်တဲ့နောင်ချိုတီဘောကြောင်မဲမိုးမိတ်စတဲ့မြို့နယ်တွေကိုစစ်ကောင်စီဘက်ကလေကြောင်းယာဉ်အားသုံးပြီးတော့တိုက်ခိုက်နေတဲ့အတွက်သေဆုံးမှုတွေတိုးလာနေတဲ့အချိန်မှာပဲဒီလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံကနှုတ်ဆက်နေတယ်ဆိုပြီးရှမ်းလူခွေအဖွဲ့ကဝေဖန်လိုက်ပါတယ်။တောင်တက်မတော် TNL နဲ့ AA အာရခတက်တော်တို့ကိုစစ်ကောင်စီနဲ့ဂျားဝင်ညှိနှိုင်းပေးဖို့တရုတ်နိုင်ငံကပြောဆိုထားပါတယ်။စစ်ကောင်စီဟာရှမ်းပြည်နယ်မြောက်ပိုင်းမှာသူ့ရဲ့အင်အားနဲ့တိုက်ခိုက်နိုင်စွမ်းကိုပြဖို့အတွက်အခုလိုမျိုးရက်စက်တိုက်ဘုံကျဲတိုက်ခိုက်နေတယ်လို့ရှမ်းလူခွေမန်နိုင်ရဲ့ပြောရေးဆိုခွင့်ရှိသူရင်းလျဲဟန်က VOA မြန်မာပိုင်းကိုပြောပါတယ်။တရုတ်နိုင်ငံဟာအလိုလိုအလိုပါစစ်ကောင်စီကိုပံ့ပိုးကူညီနေတယ်ဆိုတာကိုထင်ရှားတယ်ဆိုပြီးသူကပြောတာပါ
။တရုတ်ကတော့ကတော့တစ်ဖက်ကနေငြိမ်းချမ်းရေးဆွေးနွေးပွဲတွေပြောတယ်ငြိမ်းချမ်းရေးမြန်မာပြည်ငြိမ်းချမ်းရေးလို့ပြောတယ်ဒါပေမဲ့တစ်ဖက်ကလည်းဒီစစ်ကောင်စီကိုလက်နက်တွေရောင်းနေပါတော့เนาะဒီမှာတို့တက်တော့ပြမှာတွေ့ရလက်နက်တွေအများစုဒီအထူးထဖြစ်မှာတော့ဒီလို drone တွေဒီလို bomb တွေအများစုဒီတရုတ်ကနေစစ်ကောင်စီကိုရောင်းစားထားရပါတော့တရုတ်နိုင်ငံနေနဲ့ဖြစ်နိုင်တော့ဒီလိုမျိုးမီဆာတစ်ဖက်ရေမို့တစ်ဖက်ဒီစစ်ကောင်စီကိုအားပေးနေရတယ်စစ်ကောင်စီကိုကူညီနေရတယ်ရက်တက်မှုကျွန်တော်တို့နည်းနည်းပြောချင်တယ်။နောက်တစ်ခုကတော့ဒီလန်ခရီးတွေအခက်ခဲကတော့ကျွန်တော်တို့ဟိုတက်ဆိုင်ရပါတော့ဒီဒေတာမှရှိရဒေတာဆိုင်ရာဟိုဒီနယ်မြေစုံမိုးထားတဲ့လက်နက်ကင်ဖြစ်ဖြစ်ပေါ့နော်ဒီဘသူပဲဖြစ်ဖြစ်ဒီပီတူတွေကိုဒီလိုဟိုလက်နက်ကြီးကြောင့်ထိတဲ့ပီတူတွေတောက်ခရောက်နေတဲ့ပီတူတွေကိုကူညီပေးဖို့တောင်းဆိုချင်ပါရှင
့်။ပြီးခဲ့တဲ့2024ခုနှစ်ဇူလိုင်နဲ့စက်တင်ဘာ3လပတ်အတွင်းမှာနေရာနှက်တိုက်ပွဲတွေအတွင်းအရက်သား1000ကျော်တည်ဆုံးခဲ့ရတယ်လို့လူခွေအဖွဲ့တွေကမှတ်တမ်းတင်ထားပါတယ်။အဲ့ဒီတော့အတွင်းမှာပဲတော်လန်ရေးတပ်ဖွဲ့တွေဘက်ကမြို့ပေါင်း12မြို့ကိုသိမ်းပိုက်နိုင်ခဲ့တယ်လို့လည်းစစ်တမ်းတချို့ကရေးပါတယ်။အဲ့ဒီထဲမှာရှမ်းပြည်နယ်မြောက်ပိုင်းမှာတော့တည်ဆုံးမှုအများဆုံးဖြစ်ခဲ့ပါတယ်။မန္တလေးနဲ့စကိုင်းမှာတော့လူပေါင်း200ဝန်းကျင်လောက်တည်ဆုံးခဲ့ရပါတယ်။ညံလင်းတစ်သူတေသနာအဖွဲ့ကတော့အရက်သားတည်ဆုံးမှုများတဲ့အထက်မှာလေကြောင်းကတိုက်ခိုက်မှုနဲ့တိုက်ပွဲတွေအတွင်းမှာလက်နက်ကြီးအသုံးပြုမှုတွေကြောင့်ဖြစ်တယ်လို့ဒီရပိုင်းထုတ်ပြန်တဲ့သူတို့ရဲ့စစ်တမ်းမှာဖော်ပြပါတယ်။တရုတ်နိုင်ငံဟာသူ့အကျိုးစီးပွားအတွက်စစ်ကောင်စီဘက်ကိုဗတ်လိုက်မှုတွေရှိနေပြီးတော့တဖက်သက်ညှိနှိုင်းဆဲဆက်ဖို့ဖိအားပေးနေတယ်လို့ရှုမြင်တဲ့အကြောင်းညံလင်းတစ်သူတေသနာအဖွဲ့ကနိုင်ငံရေးနဲ့သူတေသနာအကြံပေးကိုမိုးထက်နေက VOA ကိုပြောပါတယ်။
ဟိုတရုတ်အနေနဲ့ကတော့ဗျာဒီလက်ရှိရှမ်းမြောက်ဒေသအပောင်းဝင်သူတို့ ਨੇ ဒီနယ်စပ်မြင်းတစ်လျှောက်မှာဖြစ်နေတဲ့ဖြစ်စဉ်တွေကိုချင်းကပ်တဲ့အခါမှာနော်နိုင်ငံလူမှုအတိုင်းဝိုင်းရဲ့ဒီစီးပွားရေးတို့နော်လူမှုဘဝလုံခြုံရေးတို့ဆိုတဲ့အထိုင်တွေကနေပူဆောင်းပြီးပြောတာဟိုတွေ့ရပါတယ်တပြိုင်တည်းမှာလည်းဒါစစ်တပ်ဘက်ကမဲလိုက်မှုရှိတယ်လို့လည်းကျွန်တော်တို့တော့နားလေပါတယ်နော်ဟိုဆိုလိုတာကဗျာဒီရှမ်းမြောက်ဒေသမှာဒီလေကြောင်းတိုက်ခိုက်မှုတွေ ਨੇ ဟိုပတ်သက်လို့ဒါတရုတ်ကဒါဟိုပြင်းပြင်းထန်ထန်အဲကန့်ွက်ခဲ့တာမရှိဘူးပေါ့ဗျာ။နော်ဒါပေမဲ့ဟိုဒီလိုဖြစ်လို့ဒါတရုတ်နဲ့တရုတ်ကဒါစစ်တပ်နဲ့အလိုတူအလိုပါဖြစ်တယ်လို့ပြောဖို့လေလုံလောက်တဲ့တက်တည်အထောက်ထားမရှိပါဘူး။နော်ဒါပေမဲ့ဒီလက်ရှိစစ်တပ်သုံးနေတဲ့လက်နက်တွေနော်ဤပညာတွေပေါ့ဗျာအများစုကဒါတရုတ်နိုင်ငံကနေပြီးတော့မှဒီလက်ခံရရှိထားတာဖြစ်ပါတယ်။နော်ဒီအာဏာသိမ်းပြီးနောက်ပိုင်းမှာလည်းဒီလိုဟိုလက်နက်တွေဤပညာတွေနောက်တစ်ခါဒီလေရင်ထိမ့်သိမ်းပြုရင်ထိမ့်သိမ်းရေးတွေဒါလိုအပ်တဲ့နော်ဒီအစိတ်ပိုင်းနေပေါ့ဗျာဤပညာတွေဆက်လက်ပြီးလက်ခံရရှိနေတော့ဖြစ်တယ်ဆိုတာလည်းဒါဟိုသတိပြုရမှာဖြစ်တယ်ပေါ့ဗျာ
စီးပွားရေးနဲ့ငွေကြေးကိစ္စတွေမှာတရုတ်ကစစ်ကောင်စီနဲ့ဆက်ပြီးပတ်သက်နေတယ်လို့ဆိုရမှာပါဒါကြောင့်မလို့တရုတ်ဟာမြန်မာစစ်တပ်နဲ့အလိုတူအလိုပါလို့စစ်ဆွဲလို့မရရင်တော့မှစစ်တပ်ရဲ့စစ်ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးတော့ရင်ငုံနှုတ်ပိတ်နေတာဟာစစ်ကောင်စီကိုတတ်ဆိုးရှည်စေဖို့တွန်းအားဖြစ်စေပါတယ်လို့ကိုမိုးထန်နေကဆက်ပြောပါတယ်။တကယ်တော့တရုတ်ဟာမြန်မာပြည်ငြိမ်းချမ်းရေးအတွက်အဓိကဆန္ဒရှိတာမျိုးမဟုတ်ပဲနိုင်ငံနယ်စပ်မှာတည်ငြိမ်မှုကုန်သွယ်ရေးလမ်းကြောင်းတွေပြန်ပြီးတော့ပွင့်ဖို့နဲ့သူ့ရဲ့အကျိုးစီးပွားမထိခိုက်ဖို့ကိုပဲအဓိကထားနေတယ်ဆိုပြီးအရက်ဖတ်အဖွဲ့အစည်းတွေကဝေဖန်ပြောဆိုနေကြကြောင်းပါရှင်။
ရှမ်းပြည်နယ်မြောက်ပိုင်းဘက်ကနောက်ဆုံးရအခြေအနေကိုတော့မတ်စုမုံကပြောပြပေးခဲ့တာပါ။တစ်ဆက်တည်းပါပဲ။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးရအခြေအနေကိုလည်းကြည့်ကြရအောင်ပါ။စစ်ကောင်စီနဲ့အာရခတပ်တော် AA ကြားတိုက်ပွဲတွေအစည်းအဝေးဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်တွေကြောင့်အရက်သားတွေထိခိုက်သေးဆုံးဒဏ်ရာရတဲ့သတင်းတွေနေ့စဉ်လုံးလုံးထွက်နေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့က February 3ရက်နေ့ကရခိုင်တောင်ပိုင်းဂွားမြူနယ်မှာစစ်ကြံလက်နက်တစ်ခု ပောက်ကွဲခဲ့တာကြောင့်ဒေသခံ3ဦးသေဆုံးပြီးတော့2ဦးဒဏ်ရာရခဲ့တာပါ။ရခိုင်ပြည်နယ်စည်ရေးပဋိပက္ခမှာအရသာထိခိုက်သေဆုံးမှုတွေအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစုံမိုးကျော်ပြောပြပေးပါရှင်
။မြန်မာနိုင်ငံအတွင်းစည်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာမြေမြုံမိုင်းနဲ့ကျွန်းကြံရစ်တဲ့ပောက်ကွဲစေတတ်တဲ့စစ်လက်နက်ပစ္စည်းတွေကြောင့်ဒေသခံပြည်သူတွေမကြာခဏဆိုသလိုသေဆုံးဒဏ်ရာရတာတွေရှိနေတဲ့အကြောင်းကုလသမဂ္ဂမြေမြုံမိုင်းတာစီရဲ့အဖွဲ့ကလည်းမကြာခဏသတင်းထုတ်ပြန်လေးရှိပါတယ်။အလားတူပဲစစ်ကောင်စီနဲ့အရခတ်တပ်တော် AA တို့အကြားတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကမြို့နယ်အတော်များများကဒေသခံတွေဟာမြေမြုံမိုင်းနဲ့စစ်တမ်းပောက်ကွဲစီတတ်တဲ့စစ်လက်နက်ပစ္စည်းတွေရဲ့အန္တရာယ်ကိုကြုံတွေ့နေရပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကလည်းဂွားမြို့နယ်ဂျိုင်းကောက်ကြီးရွာနဲ့ကလားပြင်ကြီးရွာမှာမိုင်းနေမိလို့အမျိုးသားတယောက်နဲ့အမျိုးသမီးတယောက်ခြေထောက်တစ်ဖက်စီဆုံးရှုံးခဲ့ရပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းမှာစစ်ကောင်စီတပ်တွေကဒေသခံတွေအတွက်အလွန်အန္တရာယ်များတဲ့မြေမြုံမိုင်းနဲ့စစ်လက်နက်ပစ္စည်းတွေကိုအလွန်အကျွံအသုံးပြုခဲ့တယ်ဆိုပြီးရခိုင်ဒေသခံလူငယ်တဦးကပြောဆိုပါတယ
်။နေမြုံမိုင်းနဲ့စစ်ကြံလဲနဲ့ NDA ကတော့ရခိုင်ပြည်မှာမကြာခဏဆိုသလိုကြုံတွေ့နေရတယ်ပေါ့နော်။လက်ရှိရှိလေးကြုံတွေ့နေရဆဲဖြစ်တယ်။စစ်ကောက်စီနေနဲ့ပေါ့နော်ဒီမိုင်းနဲ့အမိုက်ကိုလွန်ကျွမ်းအသုံးပြုတာဒီစစ်ကြံလဲနဲ့တူကိုလွန်ကျွမ်းအသုံးပြုခဲ့တာတွေရှိရပေါ့နော်။အထူးသဖြင့်ကတော့သူတို့ထိုက်ရှားခဲ့တဲ့နေရာတွေထိုက်ရှားခဲ့တဲ့ကြေးော်တွေနဲ့ဒီဟောပေါ့နော်ခုခံစစ်ပြင်ဆင်တဲ့နေရာတွေဆိုရင်ဒါမိုက်ကိုလွန်ကျွမ်းအသုံးပြုခဲ့တာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်။
မြေပြင်ထိုးစစ်တွေမှာအရေးနှိမ့်ခဲ့တဲ့စစ်ကောင်စီတပ်တွေအနေနဲ့သူတို့အထိုင်ချတဲ့တပ်စခန်းတွေအနည်းမှာမြေမြုံမိုင်းတွေအများအပြားအသုံးပြုခဲ့တယ်လို့အရခတပ်တော် AA ကသတင်းထုတ်ပြန်ပါတယ်။လက်ရှိစစ်ကောင်စီနဲ့အရခတပ်တော် AA အကြားစီးရီးတင်းမာနေတဲ့ကြောက်ဖြူမြို့နယ်မှာမြို့ပြင်အနီးတစ်ဝိုက်ကကျေးရွာဆဲရွာကျော်လောက်မှာစစ်ကောင်စီကမြေမြုံမိုင်းတွေအသုံးပြုပြီး AA ထိုးစစ်ကိုတားဆီးဖို့ပြင်ဆင်ထားတယ်လို့ကျောက်ဖြူဒေသခံတဦးကပြောပါတယ
်။မြေနှောင်းမိုင်းတွေကိုတော့ဒီမလကျွမ်း၊ပုံတော့၊တိုင်းစိတ်ကေ၊ပြင်းဟေ၊ကလဘာ၊ကန်ဒီနှမ်းမတိန်နဲ့ဒီဆိုင်ခရွန်အဲ့ဒီရွာဖက်တွေမှာတော့တော်တော်များကြီးတွေ့ရတာရှိတယ်။ဟောနောက်ပြီးတော့နေပြီးတော့ဒီကျောက်ဖြူနဲ့ပတ်လေလေဖြစ်နေတဲ့ဒီအောင်ပြင်းဖြူမော်တို့ဒီအောင်စေတွေတို့ဂုံရှင်တို့အဲ့ဒီနေရာတွေမှာဆိုလို့ရှိရင်လည်းဒီနေစားတွေမှာနေပြီးတော့မြေနှောင်းမိုင်းတွေကိုအများအများထုံထတာလည်းတွေးရှိရတော့လည်းရှိတယ်။အဲဒေသခံပြည်သူတွေနေနေလည်းဒီမကြမ်းမခါထိခိုက်ဒဏ်ရာရတာတွေရှိတယ်။အသက်ဆုံးရှုံးရတာတွေရှိတယ်ကြောင့်မို့နောက်ပိုင်းဆိုလို့ချင်းအဲ့ဒီနေရာတွေကိုဒေသခံတွေနေနေပြောပြီးတော့တော်ပြီးမချီးရတဲ့အနေထားတာတွေရှိတယ်ကိုတွေ့ရတယ်ကွယ်
။စစ်ကောင်စီအနေနဲ့အခုဒေသခံတောင်သူလယ်သမားတွေလောက်ကင်စားတောက်နေတဲ့လေယာဉ်မြေနဲ့ဥယျာဉ်ချမ်းမြေတွေမှာမြေမြုပ်မိုင်းတွေထောင်ထားတာကြောင့်ဒေသခံတွေရဲ့အလောက်ကင်အခွင့်အလမ်းတွေဆုံးရှုံးနေရတယ်လို့မကြခဏဆိုသလိုမြေမြုပ်မိုင်းနင်းမြစ်ပြီးသေဆုံးဒဏ်ရာရတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ဒေသမှာစစ်ကောင်စီနဲ့အရခတပ်တော် AA ကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့ပြီးခဲ့တဲ့2018ခုနှစ်ကုန်ပိုင်းလောက်ကနေအခုအချိန်အထိစစ်ကြံလက်နက်ခဲယမ်းနေတဲ့မြေမြုံမိုင်းအန္တရာယ်တွေကိုရခိုင်ဒေသခံတွေရင်ဆိုင်နေရပါတယ်အရခတပ်တော် AA ကရခိုင်ပြည်နယ်ကမြို့နယ်14ခုလုံးကိုသိမ်းပိုက်ထိချုပ်ပြီးမိုင်းရှင်းလင်းတာတွေလှုပ်ဆောင်နေပေမဲ့လိုအပ်ချက်တွေရှိနေသေးတယ်လို့ရခိုင်ဒေသခံတဦးကပြောပါတယ်
။ဒီစစ်ကြံလည်းနဲ့မိုင်းအန်ဒီတွေကကြာတော့ကျွန်တော်တို့ဟိုဆက်ပြီးတော့လေးကြုံလာရမယ်ဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့ဟိုစိုးရိမ်စရာဖြစ်တွေ့ရတယ်ပေါ့နော်။ဆိုတော့အသိပညာပေးမှုတွေအနေနဲ့ဆိုရင်လေအရက်ဖက်ပွေးစီတွေအပြင်ကျွန်တော်တို့အရခတ်တော်အေကလေလုံနေတာရှိတယ်။ဒါပေမဲ့လို့ဒီအသိပညာပေးတာတွေမိုင်းရှင်းလေးလုံနေတာတွေကပြောမယ်ဆိုရင်လုံလောက်မှုအတိုက်အတာတစ်ခုထိမရောက်သေးဘူးအားရစရာမရှိသေးဘူးပေါ့နော်အားရစရာအားရကြည်နေစရာမရှိသေးဘူးဆက်ပြီးတော့ဒီကပို့ပြီးတော့လုံနိုင်ရမယ့်အနေအထားမျိုးကျွန်တော်တို့ဟိုပြောလိုက်ရတယ်ပေါ့နော်ဒီထဲမှာကအများကြီးလုံလာရအောင်မယ်ဒီအရာတွေကိုဟိုလုံနိုင်ဖို့အတွက်လေဟိုဖက်ဖက်ကအကူအညီပံ့ပိုးမှုတွေလိုအပ်တယ်ပေါ့နော်
ကုလသမဂ္ဂကလင်းမြရန်ပုံငွေအဖွဲ့ UNICEF ရဲ့ပြီးခဲ့တဲ့2024ခုနှစ် January လကနေ September လအထိကောက်ယူထားတဲ့စီးရင်တွေအရမြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့ပောက်ကွဲစေတတ်တဲ့စစ်ကြံလက်နက်ခဲယမ်းတွေကြောင့်အရသာသေဆုံးဒဏ်ရာရသူ889ဦးရှိတယ်လို့ဖော်ပြထားပါတယ်။ဒီအရေးအတွက်ဟာပြီးခဲ့တဲ့2023ခုနှစ်တစ်နှစ်လုံးအတွင်းသေဆုံးဒဏ်ရာရသူအရေးအတွက်စုစုပေါင်းရဲ့85ရာခိုင်နှုန်းရှိနေခဲ့တယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။က ကမ္ဘာတစ်ဝှမ်းမှာမြေမြုံပိုင်းအသုံးပြုနေတဲ့နိုင်ငံတွေအဖြစ်မြန်မာနဲ့ရုရှားနှစ်နိုင်ငံသာရှိနေပြီးဒီနှစ်ပိုင်းတွေမှာအသုံးပြုမှုတွေတိုးမြင့်လာနေတာတွေ့ရတယ်လို့မြေမြုံပိုင်းတာစီရေးနိုင်ငံတကာအဖွဲ့ဖြစ်တဲ့ ICBL ကထုတ်ပြန်ထားပါတယ်
မြေမြုံပိုင်းနဲ့စစ်ကြံလက်နက်အန္တရာယ်တွေကိုရခိုင်ဒေသခံတွေကြုံနေကြရတဲ့တဲ့ကိုဇော်မှုကျော်ကပြောပြပေးခဲ့တာပါဗုဒ္ဓဘုရားရဲ့တဲ့ပေးပို့ချက်တွေကတော့တလောက်ပါပဲရှင
် VOA American တန်ရဲ့တဲ့မှန်တဲ့မြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တဲ့တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါVOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။မင်္ဂလာနေ့စမ်းပါတော်တာရှင်များရှင် VOA American တရဲ့2025ခုနှစ် February 5ရက်ဗုဒ္ဓဘူးညပိုင်း VOA ရဲ့မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘုရားတိုင်းတင်ဆက်ပေးနေကြဖြစ်တဲ့ Editor နဲ့ဆွေးနွေးကန်းလူငယ်တွေအတွက်ဂျန်စီအစီအစဉ်နောက်ကိုရနိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှုရှိပါတယ်။ဒါတွေကိုမတင်ဆက်ပေးခင်မှာအရင်ဆုံးတော့ဗုဒ္ဓဘုရားရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ Editor နဲ့ဆွေးနွေးကန်းအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်။အာနာသိမ့်မီ၄နှစ်အကြာစစ်ကောင်စီကအရေးပေါ်အခြေအနေသက်တမ်းထပ်တိုးပြီးတော့ရွေးကောက်ပွဲလုပ်ဖို့ဂျန်စီနေပါတယ်။တည်ငြိမ်မှုကအစာအယားယာချွတ်ကြုံကြနေတဲ့ဒီအခြေအနေအတွက်စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာအဖြစ်ဖြစ်နိုင်ပါသလားအခုတပတ်ရဲ့ editor နဲ့ဆွေးနွေးကန်အစီအစဉ်မှာဦးကျော်စန်းသားကိုမမျှသစင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ရှင်
မင်္ဂလာပါဦးကျော်စန်းသားရှင်
မင်္ဂလာပါရှင
်2025ရဲ့လည်းရောက်လာပါပြီစစ်ကောင်စီကလည်းအရေးပေါ်အခြေအနေထပ်ပြီးတော့တည်တန်းတိုးလိုက်ပါတယ်ရေကောက်ပွဲလုံးမယ်လို့လည်းပြောထားတော့အခြေအနေအလားအလာတွေကဘယ်လိုရှိပါလဲ
အရေးပေါ်အခြေအနေကိုတည်တန်းတိုးရဲဆိုတော့သူတို့အုပ်ချုပ်ရေးကိုတည်တန်းတိုးတာပဲသဘောသက်ပါတယ်ဆိုတော့တစ်နှစ်နှစ်ချိန်လုံးဆိုရင်ဒီနေ့ဆိုရင်တော့အနည်းဆုံး၈ချိန်တိုးခဲ့ပြီဖြစ်တယ်ပေါ့လေဆိုတော့အဲ့လိုသာတိုးတိုးလာခဲ့တာဖြစ်တယ်တိုင်းပြည်ချင်းနဲ့မတည်ငြိမ်ပါဘူးပိုလို့သာဆွေးနွေးနေပါတယ်ဆိုရေကောက်ပွဲကျင်းပဖို့ကတော့တိုင်းပြည်ချင်းနဲ့တည်ငြိမ်မှုဟာအဓိကဖြစ်ပါတယ်အခု BBC ဥဆောင်ပြုလုပ်တဲ့လေးလာတဲ့ခူရဆိုရင်မြန်မာနိုင်ငံမှာစစ်ကောင်စီတကယ်လွှမ်းမိုးနိုင်တဲ့နေမြေပမာဏ27ရာခိုင်နှုန်းပဲရှိတယ်တိုင်းပြည် area အဲ့27ရာခိုင်နှုန်းဒီပင်လျင်တည်ငြိမ်မှုတိတ်တော့မရှိလာပါဘူးဆိုတော့ရေကောက်ပွဲကျင်းပနိုင်တဲ့အနေအထားလုံးဝမရှိဘူးလို့ပဲပြောမှာဖြစ်ပါတယ်တိုင်းပြည်မှာတည်ငြိမ်မှုမရှိဘူးနဲ့ဒီကဘယ်လုံမဲ့ဆင်ပေါ်လေဆိုတော့ပြိပြီးတော့အလားအလာမကောင်းဘူးလို့ပဲပြောမှာဖြစ်ပါတယ်
။ဒါမဲ့ဒီရွေးကောက်ပွဲလုပ်ဖို့တရုတ်ပါဝင်ပေါ့နိုင်ငံတချို့ကလည်းအတက်တယောထောက်ခံကြတယ်တိုက်တွန်းကြတယ်။အာဆီယံလည်းစစ်ကောင်စီကိုဒီပေါ်မှာတိုက်တွန်းပါတယ်။အဲ့တော့ဒါတွေကဘယ်လောက်ထိထိရောက်နိုင်ပါလဲ
။အဓိကတိုက်တွန်းတာတရုတ်သာဖြစ်ပါတယ်။တရုတ်ကသူတို့အကျိုးစီးပွားအတွက်တိုက်တွန်းတဲ့သဘောဖြစ်ပါတယ်။တရုတ်ဟာဒီကိစ္စမှာသူ့ရဲ့သဘောထားကိုစိတ်ပြီးတော့ပေါ်လွင်တယ်မြန်မာပြည်ရဲ့အကျိုးစီးပွားလည်းသူ့အကျိုးစီးပွားသာလုံလုံလည်လည်းဆရာပေါ်လင်းတယ်ပထမဆုံးအာနာသိမ့်ပြီးကြတေဥကသိအစည်းမှမပြုခဲ့ဘူးစစ်ကောင်စီကိုနောက်ပြီးတော့ NLD ကိုဖျက်သိမ်းတာလည်းသူကသဘောမတူခဲ့ဘူးအခုကျတော့ရွေးကောက်ပွဲအတင်းလောက်ခိုင်းနေ NLD ကိုမပါဘဲဖယ်ထားတာကိုကျတော့တေဥကဘာမှမပြောတော့ဘူးဒါကိုနှစ်ရက်သူကတော်ကြတမျိုးခုတမျိုးပေါ်လင်းပြောနေဆိုတာသိကြပါတယ်နောက်ထုံတွင်း၎င်းမှာပဲတိုင်းရင်းသားအင်အားစုကိုလည်းသူကကူညီအပိကရေဘာပဲပြောပြောအစီအပြင်းဆောင်ရဲတိုင်းသားရဲလုခဲ့တော့သူကအစီမှတ်ပြည့်သဘောရှိတယ်အခုကြတော့မလုံနေတော့သူရသူကဟန်တာရဲဆိုတော့သူလိုချင်တဲ့အတိုင်းတာတိုင်းကာကွတိဖြစ်အောင်ကစားနေရင်းသားဖြစ်တယ်ဆိုတာပို့ပြီးတော့ပေါ်လွင်လာပါတယ်ဆိုတော့အဓိကတရုတ်သာဖြစ်ပါတယ်အာရှန်ဟာရွေးကောက်ပွဲကိုအားပေးရလို့မပြောနိုင်ပါဘူးအခုအာရှန်ဥက္ကဋ္ဌဖြစ်လာတဲ့မလေးရှားနိုင်ငံကရှင်ပြီးခဲ့တဲ့လန်ကာဝီဆွေးနွေးပွဲမှာသူကပြောတယ်ရွေးကောက်ပွဲဟာအဓိကမဟုတ်ဘူးငါတို့ဖြစ်စေချင်တာက priority ငါတို့ဦးစားပေးတာကတော့ဘယ်ဆုံးပါဝင်တဲ့ဆွေးနွေးညှိနှိုင်းမှုသာဖြစ်တယ်လို့ပြတ်ပြတ်သားသားပြောပါတယ်ဒါပေမဲ့တချို့နိုင်ငံတွေကပေါ့အာရှန်ဟာမညှိညွတ်ဘူးကွဲပြားမှုကိုပိုတောင်ပေါ်လွင်လာမယ်ထိုင်းကတော့တခါတည်းသူကလုံဆွေချင်တဲ့သဘောရှိနေတယ်ထိုင်းကလည်းသူ့ရဲ့အကြောင်းပြချင်တဲ့သူပေါ့ငါက engine ဆိုတာငါဟာသူ့တန်းကိုမြန်မာပြည်ရဲ့တန်းကိုအခမ်းအနားဆုံးဆိုတော့ငါကလုံသိရဆွေးလုံနေတယ်ဆိုတော့သူတို့ကလည်းပဲအကွဲပြဲနဲ့ဒီစစ်ကောင်စီလုံးဝရွေးကောက်ပွဲအာဆီယံအပြည့်လို့မဖြစ်နိုင်ပါဘူးဆိုတော့အာဆီယံကတကယ်အမ်းမပြေတော့အခုလောလောဆယ်မှာတော့ထိုင်းနိုင်ငံရဲ့ဘုညောင်းတက်ဆင်ရှင်နာဝတ်နဲ့အန်ဝါအစ်ဘရာဟင်နဲ့တွေ့ရပါတယ်သတင်းထဲမှာဘာတွေထွက်လာမလဲတော့မသိသေးဘူး စစ်ကောင်စီကအဓိကအကူနေတာဟိုဘယ်လိုရရှာကအလက်ဇန်ဒါလူကာရှင်ကိုလူကာရှင်ကိုဆိုရဲလူကကိုယ်စားလက်ကူနှစ်ကြိမ်သမ္မတလူမစင်တော့ဘူးအကုန်လုံးအတိုက်ခံတွေကိုဖိနှိပ်ချုပ်ချဲထောင်ချပြီးတော့သူအုပ်ချုပ်လာတာအခုလည်းပဲသမ္မတအပြေကောက်ခံရပြန်ပြီဆိုပြီးတော့နှစ်ပေါင်း30ရှိပြီသမ္မတတက်လို့နေရ ဘယ်နိုင်ငံမှာလဲရုရှားလွယ်လို့ကျန်တဲ့နိုင်ငံတွေကသူအသီးမှမပြူကြဘူးအဲ့ဒီနိုင်ငံထဲမှာသွားပြီးတော့မြန်မာစစ်ကောင်စီကသူတို့ချင်းချင်းပေါင်းဖက်တက်နေရတယ်အဲ့မှာသွားပြီးတော့သူတို့ကပြန်ပြီးတော့သူတို့ကူညီတယ်မြန်မာနိုင်ငံကလုံမဲ့ရွေးကောက်ပွဲတဲ့တော့မှာအဲ့ဒီလူကရှင်ကိုတည်းဘယ်လိုရုရှားမှာလုတ်တဲ့ရွေးကောက်ပွဲသွားလစ်လာတယ်ဆိုတော့အဲ့လိုပုံစံမျိုးပဲဖြစ်မယ်ဆိုတော့ဘ င်ပါတယ
်အဲ့ဒီတလောကငွေဆောင်သဘောတူညီချက်ဆိုပြီးတော့ထွက်လာတခုတွေးလိုက်တယ်အဲ့ဒီငွေဆောင်သဘောတူညီချက်ကရောဘယ်လောက်ထိဖြစ်နိုင်လဲဘယ်လောက်ထိထိရောက်နိုင်လဲ
အဲ့ဒီသဘောတူညီချက်ကိုခုနှစ်ချက်ပါတယ်ကျွန်တော်အဲ့ဒါကိုကြည့်တယ်ဆိုတော့လေ့လာကြည့်တော့အဲ့ဒီသဘောတူညီချက်ခုနှစ်ချက်ကကံွက်စရာဘာမှမတွေ့ပါဘူးအာဖက်ဒရယ်ပြည်ထောင်စုဒီမိုကရေစီပြည်ထောင်စုထူထောင်မယ်ဟုတ်ပြီနိုင်ငံရေးအကျဉ်းသားတော်အောင်ဆုံးစုကိုလွှတ်ပေးရမယ်အကုန်လုံးဖြစ်တင်တာပဲအဲနိုင်ငံမှာဖြစ်ပေါ်တဲ့စစ်ပွဲတွေအများစုများရမယ်ဒါလည်းပဲလုံးဝဖြစ်တင်တဲ့ကိစ္စပါပဲနိုင်ငံရေးဆွေးနွေးပွဲအောင်မြင်ဖို့အတွက်နိုင်ငံတကာနဲ့လုပ်ရမယ်ဒါလည်းသိဖြစ်တဲ့ကိစ္စပါပဲဆိုပြီးတော့အချိန်ကာလတစ်ခုသတ်မှတ်ပြီးတော့ဆွေးနွေးရမယ်ဒါလိုအပ်တယ်အသွင်ကူးပြောင်းရေးအတွက်စီမံခန့်ခွဲရေးလုပ်ရမယ်ပြန်လည်ထူထောင်ရေးအတွက်စီစဉ်ရမယ်ဆိုတော့ဒီ9ချက်လုံးကအကောင့်တွေကြီးပါပဲကျွန်တော်နေရတော့ဘာမှကံွယ်စရာကျွန်တော် personally မြင်တာဘာမှကံွယ်စရာမရှိဘူးလို့ထင်ပါတယ်ဒါပေမဲ့အရေးကြီးဆုံးကတော့စစ်ကောင်စီလက်ခံဖို့အရေးကြီးစစ်ကောင်စီဟာဒီဟာတွေကိုသဘောပေါက်လက်ခံခဲ့ရင်အစရလက်ခံခဲ့ရင်ကိစ္စပြင်းပြောက်သွားတာကြာပြီးငါတော်ကောင်းနေလို့အခုလိုဖြစ်နေတာပေါ့ဆိုတော့ဒီခုနှစ်ချက်လုံးကကံကွက်ကြမှာမရှိဘူး
တချို့ကကြတော့စစ်တပ်နဲ့မဆွေးနွေးခြင်းကြတော့ဘူးလို့လည်းကြားရပါတယ
်အဲ့တချို့ကဘာသဘောနဲ့ကံကွက်တယ်ဆိုတော့ကျွန်တော်မပြောလို့ဘူးဒါပေမဲ့သူတို့အမြင်နဲ့သူတို့ဖြစ်မှာပေါ့လေကျွန်တော်လည်းတော့အမြင်ကွဲပါတယ်ဒီငွေဆောင်ခုနှစ်ချက်မှာလုတ်တဲ့လူတွေထဲမှာဘသူတွေပါတယ်ဆိုတာအသေးစိတ်လည်းမသိရဘူး။ဘာပါတဲ့လူတချို့နာမည်သိရတယ်။သူတို့တွေဟာယာရုမဲလို့လုပ်နေတာလည်းမဟုတ်ဘူး။ဝန်ကြီးယာရုပေးတာတော့မယူခဲ့တဲ့လူတွေပါတယ်အဲ့ဒီထဲမှာကျွန်တော်ကြားရတယ်ဆိုတော့ဒီလူဟာတိုင်းပြည်တွေတကယ်စွန့်စားပြီးတော့အနည်းငယ်ခံပြီးလုလာခဲ့တဲ့နိုင်ငံသမားတွေလည်းဖြစ်ပါတယ်။ကျွန်တော်စီးစလောက်ပေါ့လေတခြားလူတွေတော့ကျွန်တော်အကုန်လုံးတော့ကျွန်တော်မသိဘူးပေါ့။အဲ့ဒါကမြန်မာနိုင်ငံကြီးဟာသိပြီးတော့ polarization ကတကယ်ကို very sharp ပြက်ပြက်သားသားဖြူရင်ဖြူမဖြူရင်မဲဒါပဲမျိုးဖြစ်နေတော့အဲဂျာသဘောထားကနေပြီးတော့ပြန်လဲဖြစ်တဲ့ဆိုတော့အမြင်သဘောထားကိုလက်ခံနိုင်ပွားလူဒီမှာတော်တော်ခက်ရင်းနဲ့နှစ်ဖက်လုံးကအဲ့လိုပဲစစ်ကောင်စီကလည်းဖြစ်သလိုတစ်ဖက်မှလည်းအဲ့လိုဖြစ်နေဆိုတော့အဲ့ဒါကတော့အဓိကအားနဲ့ချက်လို့မြင်ပါတယ်ဒီခုနှစ်ချက်ကတော့အားနဲ့လို့မထင်ပါဘူးယာ
အဲ့ဒီတော့ဒီ2025မြန်မာနိုင်ငံရဲ့အလားလာရောကောင်းနိုင်ပါရဲ့လား
စစ်ကောင်စီကတော့ရွေးကောက်ပွဲလုပ်ပြီးရင်ပါဖြစ်မယ်ကျွန်တော်ကတော့လုံးဝမထင်ပါဘူးဒီရွေးကောက်ပွဲကိုသာဥတည်ပြီးတော့လုပ်နေရင်တော့ကောင်းလာလိမ့်မယ်မထင်ပါဘူးရွေးကောက်ပွဲ August မှာလာသူတို့လုပ်မယ်ပြောတယ်ဆိုတော့အခုစက်တမ်ဘာလရွေးကောက်ပွဲလုပ်မယ်လုံနိုင်တဲ့အချိန်ရှိပါမလားအဲ့ဒီတော့လည်းမရှိဘူးဆိုပြီးတော့သူတို့ကထပ်ပြီးတော့ဒီအရေးပေါ်နဲ့ဆက်ပြီးတော့လုပ်ရင်လုပ်မှာပဲဆိုတော့ဒါဟာတန်တရားလည်းနေမှာပဲဒီတိုင်းရွေးကောက်ပွဲလုပ်ရင်လည်းပဲတည်ငြိမ်မှုမရှိဘူးပြဿနာကအများကြီးဖြစ်မှာပဲနောက်ပြီးသူတို့ခေါ်ထားတဲ့ရွေးကောက်ပွဲဆိုတော့လည်းပဲအဓိကသူတို့နိုင်အောင်လုပ်မရရတော်တော်ကပြောတယ်ဘယ်လိုရရှာမှာရွေးကောက်ပွဲမျိုးလူဖို့သာသူတို့ကျန်စီနေတာတိုင်ပင်နေတာဖြစ်ပါတယ်တကယ်လွတ်လပ်တဲ့အတိုက်ခံတွေ NLD ပါဝင်နိုင်ငံရေးပါတီပေါင်းများစွာသူတို့ဘန်ပိတ်ထားတယ်ဆိုတော့ဘယ်လိုမှအလားအလာကောင်းဖြစ်လာနိုင်မလို့မထင်ပါဘူးဒီတွဲဆုံဆွေးနွေးရေးအတွက်သူအကြံပေးရတာကိုလည်းပဲတစ်ဖက်ကလက်မခံကြဘူးနောက်ပြီးစစ်ကောင်စီကလည်းပဲသူတို့ဆွေးနွေးဖို့ကန့်လန့်တယ်ကန့်လန့်တဲ့လူတွေမှာ NUG မပါဘူးပါညာဆိုပြီးတော့သူတို့လိုချင်တဲ့လူနှင်းတာသူတို့တွေ့မယ်ဆိုတဲ့သဘောမျိုးပြောတယ်အဲ့ဒါတော့မှသူတို့အခုသိပြီးတော့ရှေ့ကိုဆက်ပြီးတော့မပြောတော့ဘူးဟိုဘက်ကပြောလာကိုအေးအေးတို့ဘာလို့ပြောတော့သူပြန်မကြပြန်လဲဖြေကြတာမတွေ့ရပါဘူးဆိုတော့2025ဟာဒီလိုပဲတန်တရားလက်မဲ့တို့ထင်တဲ့အတိုင်းပြည်အတွက်ကောင်းမဲ့အချိန်တွေတော့ကျွန်တော်စိတ်မမြင်မိဘူးလို့ပဲပြောမှာဖြစ်ပါတယ
်မြန်မာပြည်ထနာဘာကြောင့်များဒီလောက်ထိတားရှည်နေရတာပါလေအရွေးကောက်ပွဲရောအဖြေဖြစ်လာတယ
်ကျွန်တော်တင်တဲ့ပထမဆုံးပြောဆိုရွေးကောက်ပွဲရောအဖြေမဖြစ်လာပါဘူးဆိုတော့အချိန်နေကျင်ဘယ်လုံးမှမဖြစ်လာနိုင်ဘူးရွေးကောက်ပွဲလုတ်ပြီးအတင်းဆက်နေလဲပဲဒီပြဿနာတွေရှိနေမှာပဲဇလန်းကတော်တော်ရှိပါတယ်မြန်မာနိုင်ငံသမိုင်းကိုပြင်လို့တော့မရဘူးပေါ့လေသမိုင်းမှာဖြစ်ခဲ့တာကငါအင်္ဂလိပ်က nature စနစ်နဲ့သူတို့ပိုင်တဲ့တတ်နေတဲ့လောက်ကိုသူတို့စိမ့်တယ်စိမ့်ပြီးတော့အဲ့သူတို့လွတ်လပ်ရေးပေးရမယ့်အခါကျတော့အကုန်လုံးဆူပြီးတော့ရော့ဆူပြီးတော့ပေးကြဖြစ်ပါတယ်ပြစ်တော့အဲ့ဒီမှာတိုင်းရင်းသားပြည်ထောင်စုတွေကအစကတည်းက mode of integration ခေါ်မလားပ ပြည်ထောင်စုဖြစ်ဖို့အတွက်စူးစိလာခဲ့တဲ့ခုနှစ်ကသူတို့အတင်းစူးစိခဲ့တဲ့ပုံစံသားဖြစ်ပါတယ်ဆိုတော့တမိုင်းကိုလည်းပဲအဲ့လိုမှန်မှန်ကမဆုံးသတ်ကြပဲနောက်ပိုင်းမှာပဲဘာဖြစ်လာလဲဆိုတော့ရေကောက်ပွဲရတဲ့လွတ်လပ်ရတဲ့အချိန်ကစပြီးတော့ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေအနေတွေလည်းပဲတမိုင်းနဲ့အဝင်ငွေကြဖြစ်တဲ့ဖွဲ့စည်းပုံတွေနဲ့တခုမှမရှိရဘူးလို့ပြောရမှ အဲ့လိုတိုင်းသားတွေနဲ့တန်းတူလုပ်မယ်ပြောခဲ့တယ်။ပြဇာကပြောတာရှိရဖြစ်လာတဲ့ခါကြတော့ရဟာ Federal Principle ပုံပဲ Unitary Principle Principle ရေးဆွဲခဲ့တဲ့အဲ့တော့နိုင်ငံတော်ရှင်းနေချုပ်ဦးချန်တန်းကိုရိုင်းကရေးထားတာတွေ့တယ်ပေါ့လေ။ဒါဟာဒါ Federal မဟုတ်ဘူးဒါသဏ္ဍာန်ဆောင်ထားတဲ့ Federal ပေါ့လေ။နောက်အဲ့ဒါပြတ်သွားပြီးတော့84မှာဒါဗိုလ်ချုပ်နေဝင်မဆလာလုလာရဥပဒေပူတော်ဆိုးသေးတယ်အဲ့ခါကျတော့ဒါပြည်မကိုတိုင်းခုနှစ်တိုင်းလုပလိုက်ပြီးတော့ပြည်နယ်နဲ့ဒန်တူပါဆိုတော့တိုင်းသားတွေရဲ့ဥချွေးအနာဟာဘာမှမရှိတော့ဘဲနဲ့တိုင်းတွေနဲ့ဒန်တူဖြစ်သွားတဲ့ပုံစံဆိုပြီးတော့ဖြစ်သွားပြန်တယ်သပိုင်းကိုမြက်ကွက်ပြည့်ပြန်တယ်အဲ့နဲ့တိုင်းသားပုံစံမှုတွေထပ်ဖြစ်လာတဲ့ဖွဲ့စည်းပုံကူ၌ကပြင်ရမှာဖြစ်ပါတယ်သပိုင်းကိုလည်းအမှန်တိုင်းမြင်ဖို့ကြားဖို့စဉ်တယ်ဆိုတော့ဒီဟာအခြေခံအကြောင်းရင်းတွေပါဆိုတော့အဲ့လိုအခြေခံအကြောင်းရင်းနဲ့မှားခဲ့တော့တိုင်းရင်းသားတွေနဲ့မင်းတို့ဖြစ်တယ်ဖြစ်တာကိုအကြောင်းပြပြီးတော့စစ်တပ်ကငါတို့နေမှဖြစ်မယ်ဟာငါတို့စီမဖြစ်မယ်ဆိုပြီးတော့လုပ်ကြတယ်တချို့ကပြောတော့ပြောကြတယ်အဲ့တော့စစ်တပ်ဟာသူတို့အနာတင်ရဲ့ဂျင်းတို့များတို့လုပ်ထားတာလားတမင်ဆိုပြီးတော့မှပြောကြတာဖြစ်ပါတယ်ဆိုတော့စိတ်မကောင်းဆောင်နဲ့ပြောရင်တော့ဖြစ်ရှင်းရမယ့်ပြဿနာအများကြီးပါအခုခါမှာတိုင်းရင်းသားတွေကဒီဟာကိုနားလည်ပြီးတော့လည်းအကုန်လုံးကြီးနိုင်ပြီးတော့ပြေပြေလေးတိုင်းရင်းသားဆိုတော့ဗမာလူမျိုးလဲပါပါတယ်သူတို့လည်းတိုင်းရင်းသားတွေပါပဲဆိုတိုင်းရင်းသားတွေလူမျိုးစုတွေမတူကွဲပြားမှုတွေအကုန်လုံးလက်ခံပြီးလုပ်နိုင်တဲ့အခါမှာတိုင်းပြည်တကယ်ငြိမ်းချမ်းမှာဖြစ်ပါတယ်နှုံးမရင်တော့စစ်ကောင်စီကရွေးကောက်ပွဲလုပ်ပြီးဘလောက်ဆက်နေတဲ့အချိန်တွေကတော့တမျိုးတမျိုးနဲ့ပေါ့လေပြဿနာတွေကဆက်လက်ဖြစ်နေဦးမှာသာဖြစ်တယ်လို့ပြောရမှာဖြစ်ပါတယ
်ထုတ်ခဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ပါတယ်
ရွှေကောက်ပွဲဟာအဖြေလားဆိုတဲ့ခေါင်းစဉ်နဲ့အယ်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဦးကျော်စန်းသာကိုမမြသစင်အောင်ကမင်းမြတ်တင်ဆက်ပေးခဲ့တာပါ။ VOA မြန်မာဘာသာအစီအစဉ်တွေကိုတော့ည7:00နာရီထိဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုတော့ဂျန်စီအစီအစဉ်အလှည့်ရောက်ပါပြီ။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲသမ္မတတာဝန်ပြန်ယူခဲ့တဲ့သမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်ပြောင်းလဲလိုက်တဲ့မူဝါဒတွေကြောင့်နိုင်ငံစီးပွားရေးထူမှန်လူနေမှုစရိတ်ကျဆင်းပြီးတော့အခွန်အတုပ်ယောင်းနေဖို့တမရကိုထောက်ခံကြသူတွေကမျောလင့်ထားကြတာပါတစ်ဖက်မှာလည်းအာရှຫນွေဘွားတွေဖြစ်တဲ့မြန်မာအမေရိကန်လူငယ်တွေအတွက်လုပ်ငန်းခွင်အတွင်မညီမျှမှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေရှိနေကြပါတယ်ဒီလိုအခြေအနေတွေအပေါ်မြန်မာအမေရိကန်လူငယ်တွေအကြပြောဆိုဆွေးနွေးနေကြတာနဲ့ပတ်သက်ပြီးတော့ဂျန်စီပရိသတ်တွေအတွက်မက်ခင်လီကဆက်သွယ်စကားပြောပေးထားပါတယ်ရှင
်ဟေးဂျန်စီတို့တက်ကြင်ရောက်ပြန်ပြီနော်ဂျန်စီတို့ရေအမေရိကန်အစိုးရသိရဲ့အမေရိကန်သားပထမဆိုတဲ့မူဝါဒကြောင့်မလို့မြန်မာအမေရိကန်လူငယ်တွေကြားထဲမှာဘလို့မျှော်လင့်ချက်တွေရှိလာသလဲဘလို့စိုးရိမ်ချက်တွေရောရှိနေလဲဒီအကြောင်းအရာတွေကိုသိဖို့အတွက်မြန်မာအမေရိကန်လူငယ်နှစ်ယောက်နဲ့စကားပြောထားတယ်ပထမအဆုံးသူတို့ရဲ့မျှော်လင့်ချက်တွေကဘာတွေလဲဆိုတာကိုနားထောင်ကြည့်အောင
် He's all for the younger generation because the younger
ကျွန်တော်တို့မျိုးဆက်တဲ့လူငယ်တွေကတိုင်းပြည်ရဲ့အနာဂတ်ပါ Trend ရဲ့အမေရိကန်ပထမမူဝါဒကိုစီးပွားရေးအကြောင်းပြချက်နဲ့ကြည့်မယ်ဆိုရင်တချို့အပိုင်းတွေကိုကျွန်တော်သဘောတူပါတယ်ကျွန်တော်တို့မျိုးဆက်မှာဆိုရင်အများစုကကြောင်းလခချင်းဝင်နဲ့အင်ညာကိစ္စတွေမှာအခက်အခဲတွေအများကြီးကြုံတွေ့နေရလို့ပါအခုကျွန်တော်လက်ထပ်ဖို့စိတ်ဆက်ထားပါတယ်ကျွန်တော်တို့အိမ်ဝယ်ခြင်းပေမဲ့အိမ်ဈေးတက်လာတော့တင့်တော်နဲ့ဈေးနှုန်းနဲ့အိမ်ဝယ်ဖို့မဖြစ်နိုင်ဘူးလေဥပမာပြောရရင်ကျွန်တော်အခုတိုက်ခန်းငှားကားကလွန်ခဲ့တဲ့နှစ်ပိုင်းကကျွန်တော်မိဘတွေအိမ်ချင်းငွေပြန်ဆက်ရတဲ့ပမာဏနဲ့အတူတူကိုဖြစ်နေပါတယ်ဒါကြောင့် Donald Trump ကကျွန်တော်တို့မျိုးဆက်အတွက်ဒီစီးပွားရေးအခက်အခဲတွေကိုရှော့ချနိုင်မယ်လို့ပြောလိုက်ပါတယ
် hardships for my generation Trump ရဲ့ administration မှာကျွန်တော်မျှော်လင့်တာကဒီအမေရိကမှာကုန်စည်နှုန်းတိုးတက်မှုတွေအဲ့ဟာတွေကိုရှော့ချနိုင်ရမယ်အခုဓာတ်ဆီဈေးတွေအဲ့ဒါတွေရောချနိုင်ရမယ်အင်စည်နှုန်းတွေဟိုအင်စည်နှုန်းတွေကတော့အစိုးရတွေက control တအားမရှိပေမဲ့ဒီလူငယ်တွေကိုဝန်ထမ်းအောင်လို့ထောက်ပံ့ပေးတဲ့မူဝါဒတွေချပေးတာတွေကိုလိုအပ်တော့အဲ့ဟာတွေကတော့တောင်းတမိတယ်ခင်ဗ
ျဒီလိုသူတို့ရဲ့မျှော်လင့်ချက်တွေက Trump ရဲ့သမ္မတသက်တမ်းမှာအပြည့်အဝရနိုင်ပါမလားဆိုတဲ့ပေါ်သူတို့ရဲ့အမြင်တွေက
I think it's going to take more than 4 years of his
သူတမရတတန်၄နှစ်ထက်ပိုပြီးအချိန်ယူအောင်မယ်လို့ထင်ပါတယ်။ဒါပေမဲ့သူ့အနေနဲ့ကုန်ကြစရိတ်တွေနည်းနည်းလျှော့ချတာမျိုးအခွန်လျှော့တာမျိုးဓာတ်ဆီခါတွေလျှော့တာမျိုးနဲ့လူနေမှုစရိတ်နည်းနည်းတက်တာလာစေဖို့တွေမှာကူညီကောင်းကူညီနိုင်မယ်ထင်ပါတယ်။ဒါပေမဲ့စီးပွားရေးခက်ခဲကြက်တန်းနေတာအတွက်တော့ထရန့်ရဲ့၄နှစ်ကအများကြီးအပြောင်းလဲတက်ရောက်မယ်မထင်ပါဘူး။လူနေမှုစရိတ်တွေတိုးလာပေမဲ့လစာကတော့ဒီလောက်အတူတူပဲဖြစ်နေတာပါ။ဒါကြောင့်ဒီစီးပွားရေးအကျက်တဲကိုဖြည့်ရှင်းနိုင်ဖို့အပြောင်းလဲတွေလုပ်ဖို့ကထရန့်တက်တန်၄နှစ်ထက်ပိုပြီးအချိန်ယူရမယ့်ကိစ္စပ
ါ The
America First ဆိုပြီးတော့လုပ်ပေးနေတဲ့ပြောနေတဲ့စကားတွေကကျွန်တော်အပြုသဘောစောင့်တယ်လို့တော့ကျွန်တော်ထင်တယ်ဒီကဒီ America ကိုဟို right path ပေါ့လမ်းမှန်ရောက်အောင်လို့ဟိုပို့ပေးနေတယ်လို့တော့ကျွန်တော်ထင်တယ် ဒါပေမဲ့ဒီလေးနှစ်အတွင်းဖြစ်နိုင်မှုဆိုတာတော့မဖြစ်နိုင်ဘူ
းဒီလိုစီးပွားရေးတွေပြန်ကောင်းမှုတို့ညှော်လင့်ထားကြသလိုပဲတစ်ဖက်မှာလည်းတို့အတွက်စိုးရိမ်ချက်တွေရှိနေပြန်တယ
် Inequality is definitely big for me because
စိုးရိမ်ကတော့လုပ်ငန်းခွင်မှာမညီမျှမှုတွေဖြစ်လာမှာကိုပါပဲကျွန်တော်အသက်မွေးဝမ်းကြောင်းလုပ်ငန်းမှာဆိုရင်ကျွန်တော်ကအာရှຫນွယ်ပွားလူငယ်တူပါကျွန်တော်ကြီးပင်းခဲ့တဲ့ Ohio ပြည်နယ်ကမြို့မှာကလည်းအများစုကလူပြူတွေပါထရန့်ရဲ့အရင်တစ်ခေါက်သမရတက်တန်းတုန်းကလည်းလူမျိုးရေးမုန်းတိမှုအခြေခံရာဇဝတ်မှုတွေအများပြားဖြစ်ခဲ့ပါတယ်။ဆန္ဒပြပွဲတွေလည်းဖြစ်ခဲ့ပါတယ်။ဒီကိစ္စတွေကကျွန်တော်နဲ့တက်တူရွယ်တူကြားမှာအလွန်ပြန့်နှံ့တက်ရောက်ပါတယ်။ဆိုရှယ်မီဒီယာတွေထွန်းကားလာတာနဲ့အမျှဒါတွေကတောမီလိုပဲအလွန်ကိုလှင်လင်းမြန်မြန်နဲ့ပြန့်နှံ့ပါတယ်။ဒါကြောင့်လူမျိုးရေးဒန်းတူညီမျှရေးဟာကျွန်တော်အတွက်အလွန်အရေးကြီးပါတယ
်။ So this is something that's very important to me.
So Berkeley မှာကျောင်းတက်ခဲ့တော့အလိုမျိုးဟိုအမျိုးသမီးတွေဦးစားပေးမယ်အေရှန်တွေဦးစားပေးမယ်လက်တီနိုလက်တီနာလူမျိုးတွေပြီးသွားရင်ဟိုအာဖရိကန်အမေရိကန်ဟိုလူမဲသူတို့တွေကိုဦးစားပေးမယ်ဆိုတော့ပရိုဂရမ်တွေအများကြီးကျွန်တော်လေ့လာခဲ့တယ်ဒါမှကျွန်တော်ကတော့ဟိုအလုပ်အကိုင်ကိုကျွန်တော်ကောင်းကောင်းလုပ်နိုင်ဖို့အတွက်ပဲကျွန်တော် give site မိတယ်တော့တခြားလူတွေကတော့ဟိုစိုးရိမ်တာတွေရှိတယ်သူတို့တွေရဲ့စိုးရိမ်မှုတွေကလည်းအော်မှန်ကန်တယ်ပေါ့နော်ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့ဒီအလုပ်ကိုကောင်းကောင်းမွန်မွန်လုပ်ပေးဖို့လုပ်နိုင်ဖို့အတွက်ပဲကျွန်တော်ကတော့ view site မိတယ်ပေါ့နော
်ရှေ့ပြောင်းနေထိုင်သူတွေနဲ့ပတ်သက်ပြီးတော့ trend ရဲ့မူဝါဒတွေပေါ့သူတို့ရဲ့အမြင်လေးကရော
America's built on immigrants the country's built on immigration
America ဆိုတာကရွှေ့ပြောင်းနေထိုင်သူတွေနဲ့တည်ဆောက်ထားတာပါနိုင်ငံရခြားကရွှေ့ပြောင်းအခြေချသူတွေနဲ့ဒီနိုင်ငံကိုတည်ဆောက်ထားတာပါကျွန်တော်ရဲ့မိသားစုကိုနိုင်ကလည်းရွှေ့ပြောင်းအခြေချနေထိုင်သူတွေပါကျွန်တော်တငယ်ချင်းတွေထဲမှာရွှေ့ပြောင်းနေထိုင်သူတွေအများကြီးရှိပါတယ်အမေရိကန်ပထမဆိုတဲ့အချက်ကိုကျွန်တော်သဘောတူပါတယ်ဒါပေမဲ့အရေးကြီးဆုံးအချက်ကတော့ဒီရွှေ့ပြောင်းနေထိုင်တာတွေကိုစိုင်းငံ့ထားလိုက်ရင်ဖြစ်လာမယ့်အကျိုးဆက်တွေကိုသူတေချာသိမြင်နားလည်ထားတယ်လို့ကျွန်တော်မထင်ပါဘူ
းမျောလင်းချမ်းနဲ့လာတဲ့သူတွေပေါ့နော်အဲဒီလိုမျိုးလူတွေပြန်ပြီးတော့ပို့ခံရတာကျွန်တော်စိတ်မကောင်းတော့ဖြစ်မိတာဗျာဒါပေမဲ့ဒီနိုင်ငံရဲ့တခြားအမြင်နဲ့ပြောရမယ်ဆိုရင်ဟိုလစာရတာနဲ့လစာကုန်သွားတဲ့အလိုမျိုးဖြစ်နေတဲ့အချိန်မှာတခြားနိုင်ငံလာတဲ့လူတွေကနေပြီးတော့သူတို့ရဲ့အခွင့်အရေးကိုယူနေတယ်ဆိုပြီးတော့ထင်ကြတာရှိတယ်။အဲ့ဒါ Trump ကကြတော့ America First ဆိုပြီးတော့လုပ်နေရဆိုတော့အများကြီးကတော့သူတို့ပို့နိုင်မှာမဟုတ်ပြန်ပြီးတော့ဒါပေမဲ့ဟိုပို့နိုင်တဲ့သူတွေကတော့ပို့ပြီးတော့ငါတို့ဒီအစိုးရကနေပြီးတော့ဟိုမင်းတို့နိုင်ငံအမေရိကန်တွေကိုအရန်ဦးစားပေးတယ်ဆိုပြီးတော့ဟန်ပြလုပ်တယ်လို့ကျွန်တော်ထင်တယ်ခင်ဗ
ျကဲဂျန်စီတို့ရေအမေရိကန်အစိုးရတဲ့လက်ထက်မှာမြန်မာအမေရိကန်လူငယ်တွေရဲ့မျှော်လင့်ချက်တွေနဲ့စိုးရိမ်ချက်တွေတချို့ကြားခဲ့ကြရတာနော်ရှေ့တစ်ပတ်ကြီးကြားလို့ရှိရင်လည်းဂျန်စီတွေအတွက်ပို့ပြီးတော့ကောင်းမွန်တဲ့အစီအစဉ်လေးနဲ့တင်ဆက်ပေးသွားဖို့ရှိနေရမလို့နောက်တစ်ပတ်ပြန်ဆုံကြမယ်နော်တတ
ကဲသမရလက်ထက်အမေရိကန်ရောက်မြန်မာလူငယ်တွေအကြောင်းဂျန်စီအစီအစဉ်မှာမခင်လီကတင်ဆက်ပေးသွားတာပါအခုတော့ကိုရနိုင်ရဲ့အားကစားကဏ္ဍအလှည့်ပါအမေရိကန်က NHL Hockey Champion The Florida Panthers အသင်းကိုတမရထရမ်ကအိမ်ဖြူတော်မှာတွေ့ဆုံပြီးတော့ဂုဏ်ပြုခဲ့ပါတယ်အာဂျင်တီးနာအသင်းကောင်းဆောင် Maxi ကလာမယ့်2026ကမ္ဘာဖလားနဲ့အာဂျင်တီးနာအသင်းအနာဂတ်ကိုဘယ်လိုစဉ်းစားနေပါသလဲဒီလိုသတင်းတွေနဲ့အတူစောင့်ရသည့်ဘောလုံးသမားအပြောင်းအရွှေ့နောက်ဆုံးအခြေအနေတွေကိုကိုရနိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
ဘယ်ကနေက NHL Hockey ပြိုင်ပွဲမှာဘူးဆွဲခဲ့တဲ့ Stanley Cup Champion Florida Panthers အသင်းကိုတော့ American သမား Donald Trump ကအင်ဂျီတော်မှာ February 3ရက်နေ့တနင်္လာနေ့ကလက်ခံကြိုဆိုပြီးတော့ဂုဏ်ပြုခဲ့ပါတယ်။ Florida Panthers အသင်းဟာပြီးခဲ့တဲ့2024 Stanley Playoff Final မှာ Canada က Edmonton Oilers အသင်းကို4ပွဲ3ပွဲနဲ့နိုင်ပြီးတော့ Champion ဖြစ်ခဲ့တာပါ
။ 2024 Stanley Cup Champions the Florida Panthers
And it was a tremendous
2024 Stanley Flaw Champion ကဖလော်ရီဒါပန်သားစ်အသင်းပါဒီပြိုင်ပွဲကတကယ်ကိုကြီးမားတဲ့ပြိုင်ပွဲကြီးဖြစ်ပြီးလူတိုင်းကြည့်ကြတာပါခင်ဗျားတို့ Stanley Flaw ကိုပထမဆုံးအကြိမ်ဘူးဆွဲခဲ့တာကြောင့်တသင်းလုံးအတွက်ဂုဏ်ယူပါတယ
်ဒီခဏမှာတော့ Florida Panther အသင်းက Donald Trump ရဲ့သမ္မတသက်တမ်း55ဆမျောင်းနဲ့48ဆမျောင်းကိုဂုဏ်ပြုတဲ့အနေနဲ့မမောင်သွင်းထားတဲ့ကြောင်းနဲ့မှ55နဲ့48ပါတဲ့အသင်းအိမ်ကြီးတစ်ထည့်အပြင်အခုလက်ရှိ48ရောင်းမြောက်သမ္မတသက်တမ်းကိုဂုဏ်ပြုတဲ့အနေနဲ့လဲကျောင်းနံပါတ် 48 Trump ဆိုတဲ့နာမည်နဲ့အသေးအညီတစ်ထဲရွှေနဲ့လှုပ်ထားတဲ့ဟော်ကီရိုက်တဲ့ဒုတိယချောင်းကိုလည်းလက်ဆောင်နဲ့အဖြစ်ပေးခဲ့ပါတယ်။ Florida Panther အသင်းဟာသမ္မတ Trump ရဲ့ဒုတိယသမ္မတသက်တမ်းမှာတော့အင်ဂျီတော်ကိုပထမဆုံးလာရောက်တဲ့အားကစားအသင်းနဲ့ဖြစ်ခဲ့ပါတယ်ခင်ဗျာ။အာဂျင်တီးနားအသင်းကောင်းဆောင်လီယိုနယ်မက်ဆီဟာလာမယ့်2026ကမ္ဘာဖလားကိုကစားခြင်းနဲ့ပုံရှိတယ်လို့အာဂျင်တီးနားနီးပြလီယိုနယ်စကိုလိုနီကပြောလိုက်ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဝင်ကြေညာဖို့ကတော့သိပ်စောနေသေးတယ်လို့လည်းစကိုလိုနီကပြောပါတယ်။မက်ဆီဟာပြီးခဲ့တဲ့2022ကမ္ဘာဖလားတုန်းကတော့ဒီ2022ကမ္ဘာဖလားဟာသူ့အတွက်နောက်ဆုံးကမ္ဘာဖလားဖြစ်တယ်ဆိုပြီးတော့ပြောထားတာပါ။ဒါပေမဲ့လည်းအသက်38နှစ်ရှိဖြစ်တဲ့မက်ဆီဟာအာဂျင်တီးနားအသင်းနဲ့တူ2022ကမ္ဘာဖလား2021နဲ့2024ကိုပါအမေရိကဖလားတွေကိုဘူဆွဲပြီးတဲ့နောက်မှာတော့အသင်းမှာဆက်ရှိပြီးတော့ကစားဖို့စိတ်ဆန္ဒရှိနေတာဖြစ်တယ်လို့စကလုံးနီကပြောပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီယာလိဂ်ကဘောလုံးပွဲတွေဘက်မှာတော့ဒီဘက်မှာအာစနယ်ကချန်ပီယံမန်ချက်စတာစီးတီးကို5ဂိုးတကူနဲ့ဂိုးပြနိုင်သွားခဲ့ပါတယ်။ပွဲစပြီး10မိနစ်ကျော်မှမန်စီးတီးနောက်တန်းအမားကနေအာစနယ်ဂိုးစရပြီးတော့နောက်ကိုဒုတိယပိုင်းမှာမန်စီးတီးကပြန်ချေပါတယ်အမေလေအာစနယ်ကချက်ချင်းပဲတကူထပ်သွင်းပြီးတော့နောက်ထပ်လဲ3ဂိုးသွင်းသွားတာကြောင့်နောက်ဆုံးမှာအာစနယ်က5ဂိုးတကူနဲ့နိုင်သွားခဲ့ပါတယ်။အာစနယ်ကိုဂိုးပြတ်ရှုံးလိုက်တာနဲ့ပတ်သက်ပြီးတော့မန်စီးတီးနီးပြဂွာဒီယိုလာပြောတာကတော့
Of course it's difficult you know when you lose 5-1 is no defense is my feeling I'm here expressing but the game was well played.
So 5ဂိုးတကူနဲ့ရှုံးတာကတော့တော်တော်ခံရခဲ့ပြီးကျွန်တော်တို့အတွက်ခက်ခဲပါတယ်။ဒါကိုဘယ်လိုမှကာကွယ်ပြောဆိုဖို့လည်းမဖြစ်နိုင်ပါဘူး။ပွဲရလက်ကတော်တော်ဂိုးပြတ်သွားပြီးအဲ့ဒီအတွက်စိတ်ပြတ်မိပါတယ
်ဆိုတော့အာစနယ်နဲ့မန်စီးတီးဘာကြောင့်ဒီလောက်ထိဂိုးပြတ်သွားတာပါလဲဒီနှစ်သင်းကြားမှာခြေစမ်းရရောတကယ်ပဲအဲ့ဒီလောက်ထိကွာသွားတာပါလားနောက်နေပတ်သက်ပြီးတော့ Soccer Follow Channel Editor ချုပ်ကိုကျော်မျိုးဝင်ကတော့
မန်စီးတီးနောက်တန်းပါဗျာဟိုအာစနယ်ရောက်သွားတယ်ပထမဂိုးပဲဖြစ်ဖြစ်ပေါ့နော်အဲ့တော့တော်တော်လေးကိုဗျာအားနည်းတော့တွေ့ရအဒီဇန်နဝါရီဈေးကောင်မှာမန်စီးတီးကနောက်တန်းနေရာတွေအားဖြည့်ထားတယ်ဆိုပေမဲ့အဲ့တကယ်မှသူတို့ရဲ့ဟို20ပိုင်းဆိုင်ရာတွေပေါ့နော်နောက်တန်းရဲ့20ပိုင်းဆိုင်ရာတွေကတော်တော်လေးလူဝတ်ချက်ရှိနေတယ်လို့ကျွန်တော်ကမြင်တယ်ဗျ။ကွင်းလဲမှာဆိုရင်ဒီ Declan Rice နဲ့ဒီ Pandey တို့ရဲ့ဒီဘောလုံးအဖြစ်တွေဘောလုံးအပန့်အဖိုးတွေကောင်းမွန်မှုတွေကဒါ Man City ကတော့ပြန်ပြီးအတူယူရတော့မယ့်အနေအထားဖြစ်သွားတယ်။အဲ့တော့ Man City ရဲ့လူဝတ်ချက်ပဲလို့ကျွန်တော်ကမြင်တယ်လေ။အဲ့တော့ဒီဒုတိယပိုင်းမှာလည်းတိုင်းစတိုင်းဂိုးတွေသွင်းသွားရမှာလေ Man City နောက်တန်းရဲ့အားနည်းမှုကိုပြနေတာပေါ့။အဲ့သူတို့ဒီကစားသမားဒီကူဒီစကယ်လီတို့ဘာလို့သူကားရတဲ့ဇာတ်ရရနေတော့တစ်ဖက်ဘောလုံးဆွတ်ထုတ်ပြီးတော့ကန်သွင်းသွားတာမျိုးတွေဆိုတော့ဒါမန်စီးတီးနောက်တန်းကတကယ်ဟိုအားနည်းတယ်လို့ပြောအောင်ဒါမျိုးတွေကမဖြစ်သင့်ဘူးဟိုထက်ကထက်ကဖြစ်သွားတာလေးတွေ့ရတယ်ဗျမန်စီးတီးတိုက်စစ်ပိုင်းကိုကြည့်မယ်ဆိုရင်လည်းဗျအာပထမပိုင်းမှာလည်းဟာလန်ကဘောလုံးတိတွင်းမှု6ချိန်လောက်ပဲရှိဒုတိယပိုင်းကျတော့ဟာလန်စီကိုဘောလုံးကမရောက်တော့ဟာလန်ကအဲ့လိုမျိုးဟိုဒီတုစီကိုဘောလုံးနဲ့လာမှကစားအားကောင်းမျိုးကိုသိအောင်ကောင်းတဲ့ကစားလုံးမျိုးသူကအစ်ဆက်တို့လိုပုံစံမျိုးမရှိဘူး။အော်ပြီးခဲ့ဒီယူကာဆယ်အာဆနယ်နိုင်ငံတော်ရဲ့ပွဲမှာဆိုရင်အစ်ဆက်တို့ကအစ်ဆက်စီကိုဘောလုံးလေးရောက်တာများတယ်ပေါ့နော်။အခုကျတော့ဒုတိယပိုင်းမှာဟာလန်စီကိုဘောလုံးကဟိုထွက်မလာတော့အဲ့ဒီအပိုင်းတွေကလည်းမန်စီးတီးတိုက်စစ်မှာပြင်ဆင်ရမယ့်အပိုင်းလေးတွေလိုမြင်တယ်ဗျ။အာ
ဆနယ်ကမန်စီးတီးကိုဂိုးပြတ်နိုင်လိုက်သလိုဒီတစ်ပတ်မှာနော်တန်ဖောရက်စ်ကလည်းအင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာအသင်းကြီးတွေကိုဒုက္ခပေးနေတဲ့ Brighton ကို9ဂိုးဂိုးမရှိနဲ့ဂိုးပြတ်နိုင်သွားခဲ့ပါတယ်။ဇယားထိတ်ကလီဗာပူးကတော့ဒီတစ်ပတ်မှာဘုံမောက်ကို9ဂိုးဂိုးမရှိနဲ့နိုင်ပြီးကျန်တဲ့အသင်းတွေထက်တပွဲရှော့ကစားပြီးတော့56မှတ်နဲ့ဇယားထိတ်မှာရှိနေပြီးအာစနယ်က50နဲ့ဒုတိယ Northern Forest က48မှတ်နဲ့တတိယနေရာမှာရှိနေပါတယ်ခင်ဗျာ။ကောင်းလာစီဘောလုံးသမားအပြောင်းအရွှေ့အခြေမှာတော့မယူသင်းကအသင်းအတွက်အရေးကြီးလိုအပ်နေတဲ့ဘယ်နောက်ခံနေရာအတွက်စီးရီးအေကလက်ချေအသင်းမှာကစားနေတဲ့ဒိမတ်နောက်တန်းလူပက်ထရစ်ဒိုဂူကို၅နှစ်စာချုပ်ချုပ်လိုက်တယ်လို့တနင်္ဂနွေနေ့ကချင်းညာပါတယ်မယူကသူ့ကိုခေါ်ဖို့အတွက်ယူရိုတန်း30ပေးရတယ်လို့လည်းသတင်းတွေကဖော်ပြနေကြပါတယ် တစ်ချိန်တည်းမှာပဲမယူမာနီးပြအမ်ရွန်နဲ့အဆင်မပြေတဲ့အင်္ဂလန်တိုက်စစ်မှု Marcus Rashford ကိုတော့ Aston Villa အသင်းကဒီဘောလုံးရသည့်အကုန်ထိအငားစာချုပ်နဲ့ခေါ်လိုက်ပါတယ် Rashford ကတော့သူ့အနေနဲ့ဘောလုံးပဲကစားခြင်းပြီးတော့အခုလို Villa ကိုအငားစာချုပ်နဲ့ပြောင်းဝင်ရအောင်ကြိုးပမ်းပေးတဲ့သူတွေအားလုံးကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ဒါပြန် Aston Villa အသင်းဟာ PSG အသင်းမှာကစားနေတဲ့စပိန်ကစားသမားမာကိုအဆန်စီယိုကိုလည်းဒီဘောလုံးရသည့်အကုန်ထိအငားစာချုပ်နဲ့ခေါ်လိုက်ပြီးတော့တိုက်စစ်ကိုထပ်ပြီးတော့အားဖြည့်လိုက်ပါတယ်အီတလီကစီးရီးအမှာတော့ AC မီလန်အသင်းက Chelsea မှာကစားနေတဲ့ပေါ်တူဂီတိုက်စစ်မှု João Félix ကိုဒီဘောလုံးရသည့်အကုန်ထိအငားစာချုပ်နဲ့ခေါ်ယူလိုက်ပါတယ် AC မီလန်က João Félix ကိုခေါ်ဖို့အတွက်လာစာငွေအပြင်ငားရန်ကအဖြစ်နဲ့ပေါင်၅သန်းပေးရမှာဖြစ်ပါတယ်အချိန်ထဲမှာပဲတူရကီက Galatasaray အသင်းကလည်း AC မီလန်မှာကစားနေတဲ့စပိန်တိုက်စစ်မှုAlvaro Morata ကိုတနည်းအငားစာချုပ်နဲ့ခေါ်လိုက်ပါတယ်။ Galatasaray ကအသက်30နှစ်ရှိဖြစ်တဲ့ Morata ကိုခေါ်ဖို့အတွက်ငားရန်ကအဖြစ်နဲ့ Euro 6သန်းပေးရမယ်လို့ပြောထားပါတယ်။ဂျာမနီဘက်မှာတော့ Bayern Munich ရဲ့အသင်းကအသက်38နှစ်ရှိဖြစ်တဲ့ဂိုးသမား Manuel Neuer ကိုစာချုပ်တတန်းတနည်းထပ်တိုးလိုက်တယ်လို့တနားနေ့ကကြေညာပါတယ်။အခုလိုစာချုပ်တနည်းထပ်တိုးလိုက်တာကြောင့်သူဟာ2026ဇွန်လအကုန်ထိ Bayern Munich အသင်းမှာဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်ခင်ဗျာ။ဘဇိုတိုက်စစ်မှုနေမာကတော့ Saudi Pro League က Al Hilal အသင်းနဲ့နှစ်ဖက်သဘောတူညီမှုနဲ့စာချုပ်ကိုဖျက်သိမ်းခဲ့ပြီးတော့သူ့ရဲ့အသင်း Hong Santos အသင်းကိုပြောင်းသွားခဲ့ဖြစ်ပါတယ်။နေမာဟာပြီးခဲ့တဲ့ January 31ရက်နေ့က Santos အသင်းကိုပြန်ရောက်သွားခဲ့ပြီးတော့ Santos ပရိသတ်တွေကလည်းသူ့ကိုအကြီးအကျယ်ဂျိုးခဲ့ကြပါတယ်။ Santos အသင်းကိုပြန်လာတဲ့ပတ်သက်ပြီးနေမာပြောတာကတော့
Obviamente que a seleção brasileira é algo que
ကျွန်တော်အနေနဲ့ဘရာဇီးလက်ရွေးစင်အသင်းမှာပြန်ကစားကြမှာတယ်ဒါကတော့ရှင်းပါတယ်ကျွန်တော်အနေနဲ့ဘရာဇီးအသင်းနဲ့အတူအောင်မြင်မှုရဖို့လိုနေပါတယ်ဆိုတော့ကျွန်တော်မှာအထူးတာဝန်တရရှိပါတယ်ဒါကကျွန်တော်တော့နောက်ဆုံးခွင့်ရလေးဖြစ်ပြီးတော့ဘလို့အနေထားပဲဖြစ်ဖြစ်ဒါကိုရအောင်လုပ်သွားမှာပါကျွန်တော်မှာလုပ်ရမယ့်ရည်မှန်းချက်တွေရှိပါတယ
်နေမာဟာ2010ကမ္ဘာဖလားပြီးမှဘရာဇီးလက်ရွေးစင်ဖြစ်လာခဲ့ပြီးတော့ဘရာဇီးအသင်းနဲ့အတူ2013ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲနဲ့ရီယိုအိုလံပစ်ပြိုင်ပွဲတွေမှာရွှေစိတ်တွေရခဲ့တာပါဒါမဲ့လည်းကမ္ဘာဖလားမှာရောကိုပါအမေရိကဖလားမှာပါသူဟာအောင်မြင်မှုမရခဲ့ပါဘူး။ဒါကြောင့်သူ့အနေနဲ့ဘရာဇီးလက်ရွေးစင်အသင်းမှာပြန်ပါပြီးတော့အသင်းနဲ့အတူလာမယ့်2026ကမ္ဘာဖလားမှာအောင်မြင်မှုရနိုင်ဖို့အတွက်မျှော်လင့်နေပုံရတယ်လို့ပြောရမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ရဲ့အားကစားအစီအစဉ်ကိုနားဆင်ခဲ့ကြတာပါ။ဗိုလ်တပူညာရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့ဗိုလ်တပူညာရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင
်။စီအေပတိပခါရီဖြစ်နေတဲ့ဂါဇာကမ်းမြောင်ကိုအမေရိကန်ကပိုင်ဆိုင်လို့ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။စစ်ပွဲတွေကြားပိတ်မိနေတဲ့ဂါဇာဒေသကပါလက်စတိုင်းတွေကိုအင်းနီချင်းဂျော်ဒန်နဲ့အီဂျစ်နိုင်ငံတို့ကိုပြောင်းရွှေ့နေရာချထားဖို့အရင်ကပြောခဲ့တဲ့စကားနဲ့ကြော်လွန်ပြီးတော့အခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသကိုအမေရိကန်ကထိန်းချုပ်ပြီးတာဝန်ယူလို့ကြောင်းဝန်ကြီးချုပ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုနဲ့မနေ့ဖေဖော်ဝါရီလ4ရက်နေ့ကအင်ပီရိုမှာပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ဂါဇာကိုအရှိလက်ပိုင်းဒေသရဲ့အပန်းဖြေဒေသအဖြစ်ပြောင်းလဲပစ်လို့ရတယ်လို့လည်းသမ္မတထရန့်ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံနယ်စပ်တချို့ကိုလျှက်စစ်မီအင်တာနက်နဲ့ဆက်သုံးစီတင်ပို့မှုတွေကိုထိုင်းနိုင်ငံကဒီကနေ့ပဲဖျက်တောက်လိုက်ပါတယ်။မြန်မာနယ်စပ်အခြေစိုက်တရုတ်နိုင်ငံသားထိန်းချုပ်ထားတဲ့ကြားဖြန့် online link လေခိုင်းနေမှာအလုပ်လုပ်ဖို့ထိုင်းနိုင်ငံကတဆင့်လူကုန်ကူးခံရတဲ့သတင်းတွေကြဲကြဲလောင်လောင်ထွက်ပေါ်လာပြီးမှထိုင်းဘက်ကဒီကနေ့ဖေဖော်ဝါရီလ5ရက်နေ့မနေ့9ရက်ကစပြီးဖျက်တောက်လိုက်တာပါ။ဘန်ကောက်မြို့ကထိုင်းနိုင်ငံလျှက်စစ်ပေးဝေးဌာနရုံးချုပ်ကနေလျှက်စစ်မီဖျက်တောက်တဲ့လုပ်ငန်းကိုထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်ပြည်ထရေးဝန်ကြီးလည်းဖြစ်တဲ့အနုတင်ချန်ဝေရာကူကကြီးကြပ်ပြီးတော့လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ရန်ကုန်တိုင်းဗဟန်းမြို့နယ်တက္ကသိုလ်ရိပ်သာလမ်းကအမွေဆန်အငင်းပွားမှုရှိနေတဲ့တောင်ဆန်းစုကြည်ရဲ့အခြံအမှတ်54ကိုဒီကနေ့မှာတတိယအကြိမ်လီလံတင်ရောင်းချဖို့စ조사ပေမဲ့ဝယ်ယူသူမရှိပဲလီလံပွဲမှအောင်မမြင်ပြီးဆုံးသွားခဲ့ပါတယ်။ကမာရွတ်တရားရုံးဆုံးဖြတ်ချက်အရဒီကနေ့ဖေဖော်ဝါရီလ5ရက်နေ့မှာလီလံကြံခင်းစေးကြံ့ငွေ298ဘီလီယံနဲ့တတိယအကြိမ်မြောက်လီလံဆွဲဖို့အဆိုပြုခဲ့တာဖြစ်ပါတယ်။အိမ်နဲ့ခြံကို2004ခုနှစ်မှလ10ရက်နေ့မှာတကြိမ်ဩဂုတ်လ15ရက်နေ့မှာတကြိမ်စူးစားခဲ့ပေမဲ့ရောင်းမထွက်ခဲ့ပါဘူးခင်ဗျာ
။တင်ရင်ချင်းချုပ်ကတော့ကိုစောင်းဝင်းလိုက်ကပြောပြပေးခဲ့တာပါ။ဗိုလ်တပူညာရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုဂီလ်နဲ့နယ်ဆန်လိုပတ်စ်တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အသံလွှင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10:00ကနေ17:00မှလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ view ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များတွေကမြမပြည်သူပြည်သားအလုံးပေးရည်ခတ်သိမ်းကင်းကျင်းပြီးတော့လူရဆန္ဒပြေဝကြပါစေရှင်။ကျမအလေးပါ။Thank you.
This program has come.